Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ POA American အသံရဲ့2020ခုနှစ်နိုဝင်ဘာလ24ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိ 19.25 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။ဒီမှာနားလည်ပါဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါပါအမေရိကန်အစိုးရတာဝန်တွေစီကံတကြလွှဲပြောင်းရေးအတွက်အစိုးရစီမံခန့်ခွဲရေးဌာန GSA က1964ဥပဒေပါပြဋ္ဌာန်းချက်အရရွေးကောက်ခံသမ္မတဂျိုးဘိုဒန်ကိုအစိုးရလုပ်ငန်းတွေလှိလာခွင့်ပြုလိုက်ပါပြီ။ဇန်နဝါရီလ20ရက်နေ့သမ္မတအဖြစ်ကျန်းသက်စာမကျင်ခင်ကြားကာလမှာတော့မစ္စတာဘိုဒန်အနေနဲ့အစိုးရအသစ်ဖွဲ့ရမှာပါ။နိုင်ငံတော်လုံးကျုံရေးချင်းချောက်မှုတွေတံပြန်စီရေးဆောင်ရွက်ချက်တွေအပြင်တမနာထရမဆိုရလက်ထက်မှာစီရေးနည်းနဲ့တုံ့ပြန်နိုင်ခြင်းရှိတဲ့ဆုံးဖြတ်ချက်မချရသေးတဲ့အလို့ဝတ်သတင်းအချက်အလက်တွေကိုမစ္စတာဘိုင်ဒန်ရရှိတော်မှာပါမစ္စတာဘိုင်ဒန်ကလည်းသူ့အဆိုရအသည့်ထိတ်တန့်သံတမန်ရင်းနဲ့အမျိုးသားလုံးကျုံရေးမှာခန့်ထားဖို့အရာထားသူတွေရဲ့နာမည်စင်ကိုသတင်းလာနေကထုတ်ပြန်ခဲ့ပါတယ်ဒီထဲမှာအိုဘားမားအစိုးရလက်ထက်ကဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်သနီဘလင်ကင်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်ထားသလိုနိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုတော့အမျိုးသားလုံခြုံရေးကောင်စီမှတာဝန်ယူရင်းရာထူးသည့်ဖြစ်တဲ့ဥရုယာသီဆိုင်ရာသမ္မတရဲ့အထူးသံတမန်အဖြစ်ရွေးချယ်ထားပါတယ်အမိမြေလုံခြုံရေးဌာနအကြီးအကဲနေရာကိုတော့ဒီဌာနမှာဒုတိယဝန်ကြီးဟောင်းတာဝန်ယူခဲ့ပူတဲ့ကျူဘာအမေရိကန်ရှင့်နေအလာဟန်ဒရိုမာယာကတ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်နိုင်ငံခြားရေးဌာနအာဖရိကရေးရာလက်ထောက်ဝန်ကြီးဟောင်းလင်နာသောမတ်စ်ဂရင်ဖီးလ်အမျိုးရာထောက်လှမ်းရေးဌာနညွန်ကြားရေးမှူးအဖြစ် CIA ဒုတိယညွန်ကြားရေးမှူးဟောင်းအဗီလ်ဟိန်းစ်နဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်မစ္စတာဘဒန်ရဲ့နိုင်ငံခြားရေးရာအကြံပေးလုပ်ခဲ့မှုတဲ့ဂျစ်ဆလဗန်တို့ကိုခန့်ထားဖို့ရထားတာဖြစ်ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုဒန်လက်ထက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်မှန်းဖို့ရထားတဲ့အန်သနီဘလင်ကင်ဟာဆဲစုနှစ်နဲ့ချီနိုင်ငံခြားရေးမူဝါဒဆိုင်ရာအတွေ့အကြုံရှိသူဖြစ်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့လူ့အခွင့်အရေးကိုထောက်ခံသူအဖြစ်လူသိများပါတယ်။မစ္စတာဘိုဒန်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသူဘလင်ကင်ဟာအမေရိကန်သမ္မတဟောင်းတွေဖြစ်တဲ့ကလင်တန်နဲ့အိုဘားမားအစိုးရရဲ့လက်ထက်မှာလည်းနိုင်ငံခြားရေးမူဝါဒဆိုင်ရာအရေးပါတဲ့ရာထူးတာဝန်တွေယူခဲ့ဖူးသူဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်အမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်တော့ဘလင်ကင်ဟာအမေရိကန်မဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ဘိုင်ဒန်အစိုးရအဖွဲ့ကိုဦးဆောင်ပေးမဲ့တန်တမန်တဦးဖြစ်လာမှာပါ။တမနာဒိုနယ်ထရမ်ကတော့အမေရိကန်မဟာမိတ်တွေရဲ့အခန့်ကဏ္ဍကိုရည်ရှိမေခွန်းထုတ်လာသူဖြစ်ပါတယ်။ကမ္ဘာစစ်မြေပေါ်မှာအမေရိကန်ကပြန်ပြီးတော့ဦးဆောင်လာနိုင်ရေးကိစ္စမှာလည်းမစ္စတာဘိုင်ဒန်နဲ့ဘလင်ကင်တို့သဘောတူညီမှုရှိကြတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။တမနာထရမ်လက်ထက်မှာအမေရိကန်သားပဒါနာဆိုတဲ့မူဝါဒကြောင့်အမေရိကန်ရဲ့ရည်ရှိမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်မဟုတ်တဲ့အနေအထားမှာရှိနေတာပါ။နိုင်ငံတကာအရေးစိတ်ဝင်စားတဲ့မစ္စတာဘလင်ကင်ဟာဘင်္ဂလားဒေ့ရှ်မှာခလုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ငြိမ်းချမ်းရေးမြန်မာနိုင်ငံသားတွေနဲ့တန်းတူအခွင့်အရေးရဖို့ဗဒန်အစိုးရကမနာမနေအားပေးလုပ်ကိုင်ပါလိမ့်မယ်လို့ရိုဟင်ဂျာတွေနေရာစွန့်ခွာထွက်ပြေးတဲ့၃နှစ်မြောက်နှစ်ပတ်လည်ဩဂုတ်လ25ရက်နေ့က Twitter ကနေရေးသားခဲ့ပါသေးတယ်။ရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူအခွင့်အရေးချိုးဖောက်မှုတွေမရှိဘူးလို့ပြောဆိုထားပါတယ်။ Mr. Blinken ဟာ2016ခုနှစ်ဇန်နဝါရီလကဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့ပူပြီးအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်နဲ့ရော2015နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်။မလေးရှားနိုင်ငံထဲကအထောက်အထားမဲ့ရွှေပြောင်းဝေရောက်သူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကို Facebook လူမှုကွန်ရက်တွေ့ပေါ်ကနေအမုန်းစကားပြန့်ပွားအောင်လုပ်နေတာကိုဥပဒေချိုးဖောက်တဲ့လုပ်ရအဖြစ်သတ်မှတ်ဖို့မလေးရှားအတိုက်ခံအမတ်တယောက်ကဒီကနေ့မလေးရှားအစိုးရကိုတောင်းဆိုလိုက်ပါတယ်။ Riders သတင်းဌာနကစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ဒီလုပ်ရတွေရဲ့အတိုင်းအတာပမာဏကိုအာဏာပိုင်တွေကရှော့ပေါ်ပြောဆိုနေတယ်ဆိုပြီးတော့လဲအတိုက်အခံအမတ်ချန်ကွန်ဟင်းကဆွဆွဲပြောဆိုခဲ့တာပါကိုရိုနာဗိုင်းရပ်စ်ကရောဂါကလာထင်မှာပဲနိုင်ငံခြားသားတွေကိုမလိုလားတဲ့အမုန်းစကားပြန်ပေါက်မှုတွေတိုးလာနေပြီးတော့ဒါကိုတိုက်ဖြတ်နိုင်မဲ့အစီအစဉ်တွေချမှတ်ဖို့ Riders တင်းကိုကိုကားပြီးလွတ်တော်အမဟင်းကဆက်သွယ်ရေးဝန်ကြီးဌာနကိုပြည်ခဲ့တဲ့တစ်ပတ်ကတိုက်တွန်းတောင်းဆိုခဲ့တာပါဝန်ကြီးဌာနရဲ့ကြာတာပတင်းတွေကစာနဲ့ပြန်ကြားချက်မှာတော့ online မှာကအမုန်းစကားပြန်ပေါက်မှုကို Facebook လိုလူမှုကွန်ရက်ကုမ္ပဏီတွေရဲ့သတ်မှတ်ချက်အတိုင်းကင်တွယ်ဆောင်ရနေပြီးဒီကံချိုးဖောက်မှုရှိတဲ့ရေးသားဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ဆိုထားပါတယ်။အီသီယိုးပီးယားနိုင်ငံတီဂရေးဒေသထက်ကလက်နက်ကိုင်တပ်ဖွဲ့တွေလက်နက်ချမယ်နောက်ဆုံးရက်ကိုအစိုးရကသတ်မှတ်ထားချိန်မှာပဲဒေသရင်းအရသာတွေရဲ့လုံခြုံရေးကိုဦးစားပေးဖို့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့တွေကအီသီယိုးပီးယားအစိုးရကိုတိုက်တွန်းနေကြပါတယ်။တီဂရေလွတ်မြောက်ရေးတပ်ဦး TPLF တို့ဗုဒ္ဓဟူးနေ့မှာလက်နက်မချရင်သူတို့ထိန်းချုပ်ထားတဲ့မေကလီမြို့ကိုအစိုးရတပ်ဖွဲ့တွေဝင်တိုက်မယ်လို့ဝန်ကြီးချုပ်အဘီအမက်ကအကြောင်းကြားထားပါတယ်။အစိုးရတရင်တစ်ခုကို TPLF တပ်ဖွဲ့တွေခြုံငုံတိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေပေါ်ထွက်လာပြီးတဲ့နောက်ဗဟုအစိုးရဖက်ကစစ်စင်ရေးဆင်နွှဲခဲ့တာပါ ဒီပဋိပက္ခကြောင့်လူပေါင်းရာနဲ့ချီအသက်ဆုံးရှုံးခဲ့ရပါတယ်။ဒီဂရီဒေတာကလည်းလူ3000ထက်မနည်းတို့လည်းအိန္ဒိချင်းဆူဒန်နိုင်ငံကိုထွက်ပြေးခိုလုံနေရတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောပါတယ်။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ AstraZeneca ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးထိရောက်မှုရှိတယ်လို့တင်းနှလာနေကကြီးညာလိုက်တာကြောင့်လောလောဆယ်မှာအလားအလာအကောင်ဆုံးကာကွယ်ဆေး၃မျိုးရှိပြီးဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကလည်း Moderna ကုမ္ပဏီကစမ်းသပ်နေတဲ့ကာကွယ်ဆေးနဲ့အတူ Pfizer နဲ့ BioNTech တို့ပူးတွဲစမ်းသပ်နေတဲ့ကာကွယ်ဆေးတွေကထိရောက်မှုရှိတဲ့အတွက် American အစားအသောက်နဲ့ဆေးဝါးစီမံကုကေရေးဌာန FDA ကနေအရေးပေါ်ခွင့်ပြုချက်တောင်းခံမယ်လို့ကြီးညာထားပါတယ်။COVID-19 ကြောင့်ကမ္ဘာတဝန်းသေဆုံးသူ1.4 million ရှိလာချိန်မှာဒီသတင်းတွေကြောင့်မျှော်လင့်ချက်တွေထွက်ပေါ်လာပြီးမြေဒီကာကွယ်ဆေးတွေနဲ့ပတ်သက်ပြီးတော့ကုမ္ပဏီရဲ့သတင်းထုတ်ပြန်ချက်တွေကကြားသိရသေးပြီးအသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။အထူးသဖြင့်ဒီကာကွယ်ဆေးတွေကဘယ်အသက်အရွယ်တွေမှာအထိရောက်ဆုံးလဲဆိုတာမသိရသေးသလိုဒီဆေးတွေကိုကလီးငယ်တွေနဲ့ကိုဝင်ဆောင်တွေနဲ့စမ်းသပ်ထားတာလည်းမရှိသေးပါဘူး။ AstraZeneca ရဲ့ဆေးကဈေးအပေါ်ဆုံးဖြစ်နိုင်ပြီးထိုးဆေးတစ်လုံးကို $5 ဝန်းကျင်ကျမယ်လို့ခန့်မှန်းထားပါတယ်။နိုင်ငံအစိုးရတွေကအဓိကဝယ်ယူသူတွေဖြစ်တာကြောင့်ဒီဆေးကိုဝင်ငွေအလေအလတ်နဲ့ဝင်ငွေနဲ့နိုင်ငံတွေကအများပြားမှာယူကြမယ်လို့ခန့်မှန်းထားပါတယ်။ဒီဆေးကုမ္ပဏီကထိုးဆေးပေါင်း 1.8 billion ထုတ်လုပ်ဖို့သဘောတူညီချက်ရရှိထားပြီးဒီထဲမှာအိန္ဒိယဆေးကုမ္ပဏီ Serum Institute ကဝင်ငွေအလေအလတ်နဲ့ဝင်ငွေနဲ့နိုင်ငံတွေအတွက်ထုတ်လုပ်မဲ့ထိုးဆေး 1 billion ပါဝင်မှာဖြစ်ပါတယ်။ကျန်တဲ့ဆေးနှမျိုးကဒေါ်လာ20ကနေ40အတွင်းကျမယ်လို့ခန့်မှန်းထားပါတယ်။ Pfizer ကုမ္ပဏီကဒီနှစ်ကုန်မှာထိုးဆေးတန်90ကိုကနဦးထုတ်လုပ်ပြီးနောက်နှစ်မှာထိုးဆေး 1.3 billion ထုတ်လုပ်မှာဖြစ်ပါတယ်။ Moderna ကတော့ဒီနှစ်မှာ American ပြည်ထောင်စုတွေထိုးဆေးတန်20ဖြန့်ဖြူးဖို့နဲ့2021ခုနှစ်မှာတန်900ကနေ 1 billion အထိဖြန့်ဖြူးသွားဖို့ရည်ရွယ်ထားပါတယ်ရှင်။COVID-19 သုတေသနလုပ်ငန်းတွေနဲ့ကာကွယ်ဆေးစမ်းသပ်မှုတွေမှာတိတိတတ်တာတိုးတက်မှုတွေရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ
် With the latest positive news from vaccine trials the light at the end of this long dark
ဒီကာကွယ်ဆေးစမ်းသပ်မှုတွေမှာအလားအလာကောင်းနေရှိတဲ့သတင်းတွေကြောင့်ကာယောဂါကြီးအဆုံးသတ်ဖို့မျှော်လင့်ချက်အလင်းနှံကိုမြင်နေရပါပြီ။ကာကွယ်ဆေးနဲ့အတူတခြားကျန်းမာရေးဆိုင်ရာစီမံသတ်မှတ်ချက်တွေနဲ့ဒီကာယောဂါကြီးကိုကျော်လွှားနိုင်တော့မှာပါလို့ WHO ညွှန်ကြားရေးမှူးချုပ် Tedros ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာပါ။နိုင်ငံတကာအနေနဲ့ကာကွယ်ဆေးရယူဖြန့်ဖြူးနိုင်ရေးစံနှုန်းအသစ်တွေချမှတ်ထားဖို့အရေးတကြီးလိုအပ်လိမ့်မယ်လို့လည်း Tedros ကပြောပါတယ်။COVID-19 သုတေသနလုပ်ငန်းတွေနဲ့ကာကွယ်ဆေးစမ်းသပ်မှုတွေမှာအလားအလာကောင်းတဲ့တိုးတက်မှုတွေရှိတယ်လို့ WHO ရဲ့အားပေးကူညီမှုနဲ့နောက်ထပ်ကာကွယ်ဆေးတွေကိုစမ်းသပ်ထုတ်လုပ်သွားနိုင်မှုမျှော်လင့်တယ်လို့လည်း WHO သိပ္ပံပညာရှင်အကြီးအကဲဆွမ်မြန်ဆွမ်မီနတ်တမ်ကပြောပါရည်ဒီသတင်းပတ်တွေအတွင်း COVID-19 ကူးစက်မှုနှုန်းတိတိတသားမြင့်တက်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေကသတိပေးခဲ့ပါတယ်ရှင်အာရှတလွားကိုဗစ် -19 ကူးစက်မှုတွေမြင့်တက်နေစေဖြစ်ပြီးတရုတ်နိုင်ငံရှန်ဟိုင်းနဲ့တင်ကျင်းမြို့တွေမှာဒီကနေ့ပြည်တွင်းကူးစက်သူ2ဦးရှိပါတယ်။ပြည်ပကပြန်လာသူတွေရဲ့ရောဂါကူးစက်သူက20လောက်ရှိပါတယ်။တနိုင်ငံလုံးအခုထိကူးစက်သူပေါင်း 16,400 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါတယ်။ရှန်ဟိုင်းမြို့ဖူတောင်ကလေးစိတ်မှာလည်းအလုသမာ 18,000 နီးပါးကိုရောဂါစစ်ဆေးခဲ့ပြီး Felix PC ပို့ဆောင်လုပ်ငန်းအလုသမာ2ဦးရောဂါကူးစက်နေရကိုတွေ့ရပါတယ်။ဖိလစ်ပိုင်မှာနောက်နှစ်အတွင်းလူသန်း60လောက်ကို COVID-19 ကာကွယ်ဆေးထိုးပေးနိုင်မှုရည်မှန်းထားပါတယ်။ဗြိတိန်အခြေစိုက် AstraZeneca ဆေးကုမ္ပဏီကဈေးတန်း20ရောင်းချပေးဖို့သဘောတူထားပြီးကာကွယ်ဆေးတွေနောက်နှစ်အစောပိုင်းလောက်ကိုရဖို့ American Pfizer ဆေးကုမ္ပဏီအပါအဝင်အနောက်နိုင်ငံကကုမ္ပဏီတွေတရုတ်ဆေးကုမ္ပဏီတွေနဲ့ညှိနှိုင်းနေတယ်လို့ပြောပါ ါတယ်အခုထိဖိလစ်ပိုင်မှာကူးစက်သူပေါင်း 42,000 ကျော်နဲ့သေဆုံးသူက 8,100 ကျော်ရှိပါတယ်အိန္ဒိယမှာဒီကနေ့ကူးစက်သူအသစ် 38,900 ကျော်နဲ့သေဆုံးသူက 480 ရှိပါတယ်အခုထိယောဂကူးစက်သူပေါင်းက 9,100 နဲ့သေဆုံးသူက 33,400 ကျော်ရှိပါတယ်မြို့ကြီးတွေမှာကူးစက်မှုနှုန်းမြင့်တက်နေသေးတာကြောင့်တင်းကျပ်တဲ့စီမံကိန်းသက်ချက်တွေကိုချမှတ်နေပါတယ်ပြည်နယ်တချို့ကမြို့တွေမှာညမထွက်ရအမိန်ထုတ်ပြန်ဖို့နဲ့ကျောင်းတွေကိုဆက်ပြီးတော့ပိတ်ထားဖို့ပြည်နယ်အစိုးရတွေကဆုံးဖြတ်ထားပါတယ်ရှင်ထိုင်းတော်ဝင်မိသားစုပိုင်ဥစ္စာဒဏ္ဍာရီကိုစီမံခန့်ခွဲတဲ့ရုံးရှိမှာဗုဒ္ဓဟူးနေ့မှာဆန္ဒပြပွဲကြီးကျင်းပဖို့စီစဉ်နေတဲ့အကြောင်းရဲတပ်ဖွဲ့ဝင်6,000နီးပါးကိုချထားမယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြသူတွေကထိုင်းပြည်ရဲ့မဟာဝဇီရလွန်ကောင်းသူပိုင်ဥစ္စာဒဏ္ဍာရီကိုသူကိုယ်တိုင်ထိန်းချုပ်ကင်တွင်နေရတဲ့ကိုဆွံ့လွတ်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ဆန္ဒပြသူတွေကိုတော်ဝင်မိသားစုဥစ္စာဒဏ္ဍာစီမံခန့်ခွဲရေးရုံးအနီးပေ450အတွင်ဝင်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့ထိုင်းရဲတပ်ဖွဲ့ကအင်္ဂါနေ့ကပြောပါတယ်ပြင်းစနစ်ကိုထောက်ခံသူတွေကလည်းထိုင်းပြည်ကိုအကာအကွယ်ပေးဖို့အဲဒီယူနာမှာစုဝေးကြမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ပကရဆနာပြပွဲတွေကိုထိုင်းရဲတပ်ဖွဲ့ကမိသက်ပိုင်းနဲ့မြေကြီးယူပုံတွေအသုံးပြုပြီးတော့နှိမ်နှင်းခဲ့တာကြောင့်လူ90လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းနိုင်ငံနဲ့ဆနာပြသူတွေကလက်ရှိဝန်ကြီးချုပ်ပရယုတ်ချန်တို့ချာနှုတ်ထွက်ပေးဖို့အခြေခံဥပဒေသေးရေးဆွဲဖို့နဲ့ထိုင်းပြည်ရဲ့အာဏာကိုကန့်သတ်ပြီးစီးနီးခံပြင်းစနစ်ကိုပြပြင်ပြောင်းလဲဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်။တို့ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်ပေါ်လူခွင့်ရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေရဲ့အမြင်တွေကိုစူးစီးတင်ပြပေးပါမယ်။ကျွန်မမိခါပါ။ရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီရင်ခံစာအနေနဲ့ပြည်တော်စုရှေ့နေချုပ်ယုံကထုတ်ပြန်ရမှာအမှုပေါင်း100ကျော်ကိုတွေ့ရှိခဲ့တဲ့အကြောင်းဖော်ပြခဲ့တာပါ။စုံစမ်းရေးအဖွဲ့ကတွေ့ရှိခဲ့တဲ့အမှုတွေထဲမှာတော့အများစုဟာ ARSA ရိုဟင်ဂျာအဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းနဲ့ကြံအမှုတွေကိုတော့နေသားဆောင်တပ်ဖွဲ့တွေနဲ့ဒေသခံတွေကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစွပ်စွဲထားသလိုတမရော်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်ထားတာတော့မတွေ့ရပါဘူး။လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့မြမြချင်းမြမအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေဟာနိုင်ငံတကာအတိုင်းအဝိုင်းအတွက်ကျေနပ်လောက်စရာမဖြစ်နိုင်ဘူးလို့သုံးသပ်လိုက်ပါတယ်
။ဟုတ်ကျွန်တော်တို့ရဲ့တွေးရှိချက်ဆိုလို့ရှိရင်တမရော်ဘိုင်းကလည်းကျူးလွန်နေဆိုတဲ့ချက်တွေရှိနေတယ်။ဒါကိုမတွေ့တာလား၊ဒါမှမဟုတ်ရှင်တအားမကင်တွေ့တာလား၊ဒါမှမဟုတ်ရှင်မပေါ်ပြတာလားဒီဟာကိုကျွန်တော်မေးစရာမေးခွန်းဖြစ်လာပါတယ်အဲ့တော့စုံစမ်းစစ်ဆေးမှုလုပ်မယ်ဆိုရင်ဟိုကျူးလွန်နေမှုတွေအားလုံးကိုကျွန်တော်တို့ကစုံစမ်းစစ်ဆေးပြီးတော့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်စုံစုံလောက်ပေါ်ပြထားမှုအချက်ကပထမဆုံးတွေ့ရှိရတဲ့ချက်အဲ့ဒီမှာအားနည်းတယ်လို့ပြောလို့ရပါတယ်ခင်ဗျာတကယ်လို့ဒီမှာကျူးလွန်တဲ့သူတွေကနာမည်လည်းပေါ်ပြခံမထီဘူးတစ်ချိန်တည်းမှာတွေအပြစ်ပေးအေးအေးယူမှုတွေဟိုတာဝန်ယူပြီးတော့တိတိကျကျအပြစ်ပေးခံရမယ်တရားဥပဒေပေါင်းတင်းရောက်ရှိမယ်ဆိုတဲ့အချက်မျိုးအာမမခံနိုင်ခြင်းတော့ဒီကိစ္စတခုကဘလောက်မှထိရောက်သောကာကွယ်မှုဖြစ်မှာမဟုတ်ဘူးခင်ဗ
ျရှင်းနေကြုံယုံထုတ်ပြန်ချက်ထဲမှာကော်မရှင်ရဲ့အစီရင်ခံစာရဖြစ်စဉ်73ခုမှာ ARSA နဲ့အလိုတူပူးပေါင်းပါဝင်သူများကျူးလွန်မှု89မှုနေကြောင်းဆောင်ရဲတပ်ဖွဲ့ဝင်များကျူးလွန်မှု23မှုနဲ့ဒေသခံတိုင်းရင်းသားများကျူးလွန်မှု29မှုဘောင်းအရေးယူဆောင်ရွက်ရမယ့်အမှုပေါင်းဟာစုစုပေါင်း139မှုရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံအမှုရင်ဆိုင်နေရတဲ့အထိနိုင်ငံတကာရဲ့ဖိအားတွေကြုံနေရချိန်မှာဒီထက်မကလက်တွေ့လုပ်ပြဖို့လိုအပ်နေသေးတယ်လို့မြန်မာအရေးလေ့လာသူဒေါက်တာခင်ဇော်ဝင်းကမြင်ပါတယ်
။နိုင်ငံတကာကရုံးကဆွဲထားတဲ့မှုတွေကိုတက်ရောက်ဖို့ကတော့စစ်တော်မျှော်လင့်နေအောင်အခုဖြစ်စဉ်တွေပါနေတော့သတ်တုံနေနောက်ပြီးတော့ CIA witness တွေမရှိဘဲနဲ့ဒါတွေကိုရင်းယူရဆိုတာကလက်ခံရတဲ့အကြောင်းတော့မရှိဘူး။နိုင်ငံကလက်ခံရတယ်မထင်ဘူး။ဒီမှာကတော့လုပ်ပြရသေးတယ
်။စုံစမ်းရေးကော်မရှင်အဖွဲ့ရဲ့တွေးရှိချက်မှာဖော်ထုတ်မရတဲ့အမှုတွေရှိနေသေးတယ်လို့ဖော်ပြထားပေမဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ထုတ်ပြန်ချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်ဖို့ရှင်းနေကြုံရုံနဲ့ ICOE အဖွဲ့ဝင်တချို့ကို ဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဖြေကျမဲ့သူမရှိပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဟာဂျီဦးအေးလွင်ကတော့ရခိုင်ပြည်နယ်ကလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဖြေရှင်းရမှာပြဿနာရဲ့ဇင်းမြစ်ကိုဖော်ထုတ်နိုင်ဖို့လိုအပ်တယ်လို့သုံးသပ်ပြောဆိုလိုက်ပါတယ်
။ဒီအာဆာဟာအကြံဖက်လက်နက်ကင်တွန်းလာပြီးလှုပ်လောက်အောင်ဘာသာသူ့ကိုကြောင်ခံပြီးတိုက်တွန်းလဲဆိုတဲ့အချက်ကိုကျွန်တော်သဘောပေါက်မှသာလေနောက်နောက်ဒီလိုပြိပက္ခမျိုးတွေကခြုံငင်းသွားပဲပေးချဆက်ဆဲရမယ်အဲ့လားကပုံအဓိကကြားလေလို့ထင်ပါလေလူအခွင့်အရေးသမားတွေခေါင်းထဲကိုဒါရောက်ကိုလိုပါလေ
ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကလုံခြုံရေးကင်းဆက်ခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA Rohingya အစွန်းရောက်အုပ်စုကိုလိုက်လံရှင်းလင်းရမှာမြမလုံခြုံရေးတပ်ဖွဲ့တွေကကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကဆွဆွဲထားပါတယ် Rohingya ဆိုတဲ့အသုံးအနှုန်းကိုတော့တရားဝင်အတိအမှတ်မပြုတဲ့မြမအစိုးရနဲ့တက်မတော်ဘက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းပေါ်ထုတ်အရေးယူတာတွေရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်အခြေစိုက် Rohingya အရေးလှုပ်ရှားမှုအဖွဲ့ကတော့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကကြားဖြတ်အမိန့်ထုတ်ပြန်ထားပေမဲ့လိုက်နာဖို့ပြက်ကွက်နေတယ်လို့ပြောဆိုထားပါတယ်။ကမ္ဘာတရားရုံးရဲ့အမိန့်ကိုမြန်မာနိုင်ငံကလိုက်နာအောင်နိုင်ငံတကာကဖိအားပေးဖို့ကိုလည်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။ကျမမိခါပါ VOA အတွက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်မှာစစ်ရေးသိမ်းမှမှုတွေရော့ကျလာရကတရက်ပိုင်းတွင်ထောင်နဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေနေရပြန်ခဲ့ကြပေမဲ့မပြန်နိုင်သေးတဲ့သူလည်းအများပြားရှိနေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ခိုက်မှုတွေရော့ပါလာတာကြောင့်ရသေးတောင်နဲ့ကြောက်ဖြူမြို့နယ်ကစစ်ဘေးရှောင်ရွာသားတွေနေရရင်းပြန်နေကြတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဒီတိတ်တော်မြို့နယ်မိုးဆဲကျွန်းဒေသကတိမ်းချောင်သွားခဲ့ကြတဲ့ဒေသခံတွေကလည်းနေရပြန်နေကြပြီလို့ကံပြင်းကြေးရွာအုပ်ချုပ်ရေးမှူးဦးမောင်ထွန်းစိန်ကပြောပါတယ်
။ကျွန်တော်ကတော့အကုန်လုံးအင်ပြန်လို့ကျွန်တော်ကတော့ site မှာပဲခုံလုံးနေချာဘူးကျွန်တော်ကံပြင်းရေခြေလောက်တော့မိငါ6ရေ6ကိုအကုန်လုံးပြန်နေပြီကျွန်တော်တော်တော်သေးပါထောင်တိုင်းချရကျော်ရှိပါ
မြင့်ကန်ချောင်းကြီးရွာအုပ်ချုပ်ရေးမှူးဦးမောင်စောနိုင်ကလည်းတိမ်းချောင်နေတဲ့ဒေသခံ1000ကျော်နေရပြန်ရောက်ပြီလို့ပြောပါတယ်
ဟုတ်ကဲ့တကယ်ပါလေခင်ဗျာကျွန်တော်မြန်ဆောင်ကြည့်လိုက်ကြတော့1300ကျော်ဖြစ်တယ်လူတွေကြတော့ပြင်ရောက်လာတာကတော့1000ကျော်ကျော်ဖောက်နေရလား
ခြေလောင်းတင်ကြေးရွာမှာလဲရွာသား400လောက်ရွာပြန်ရောက်ပြီးတဝက်လောက်ကတော့ပြန်မရောက်သေးဘူးလို့ကြေးရွာအုပ်ချုပ်ရေးမှူးဥခင်သွန်းအေးကပြောပါတယ်ကြောက်ပြည့်မြို့နယ်တွင်ပြစ်ကမှုနဲ့စစ်စေးမေးမြန်းမှုတွေကြောင့်နေရကနေတိမ်းချောင်လေရတဲ့စစ်ချောင်ရွာသားတွေနေရပြန်လာကြပြီလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ
်ကျွန်တော်ကတော့ကျတဲ့ရေကောက်ဝင်လို့ဆိုရင်ကျညာချက်ထွက်ပြီးတဲ့ခါမြမတမ်းကြိုရလေးထောက်ခံတဲ့ကျညာချက်တွေတော့ထွက်တယ်။အဲ့နောက်ပိုင်းမှာတော့တက်ဖက်ရလေးဒီနေ့ပါသွားတဲ့ပုံစံမျိုးဒေသခံတွေကလည်းအဲ့ဒီချိန်လေးကပြန်သွားကြတာအားလုံးကဒီပေါ်ပုံစံတော့ဖြစ်ခဲ့တယ်ဗျ။ဂျာရဲကတော့ဆိုင်ချောင်းတိုင်ချောင်းကြာရတာလူတွေများ
လုံချုံရေးသွဲစိတ်မထားရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့တဲ့နေရာတွေပြန်လည်ကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့ရခိုင်လက်နက်ကန်ဖွဲ့ရဲ့တိုက်တွန်းချက်ကိုတပ်မတော်ကကျူဆူလိုက်ပြီးနောက်တိုက်ပွဲတွေညင်သက်လာရာကစစ်ဘေးဒုက္ခသည်တွေနေရပြန်ခဲ့ကြတာပါဒါပေမဲ့လည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့ကြောက်တန်းအောင်သာစီကျေးရွာသားတွေကတော့နေရမပြန်နိုင်ကြသေးဘူးလို့လည်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်ပွားမှုများပြားတဲ့မင်းပြမြို့နယ်ဘက်မှာစစ်ရှောင်ရွာသားတွေနေရပြန်ခွင့်မရသေးဘူးလို့ဒေကန်စစ်ရှောင်စခန်းကိုရောက်နေတဲ့ဖားပြုတ်ရွာသားတို့ကပြောပါတယ်။အဲ့
ဒီဆောင်တဲ့ကအတိုင်းပဲစစ်ဆေးမှာပဲနေရသေးတယ်လေ။ရွာကမဝင်ရသေးဘူး။ပြစ်ခတ်မှုတော့မရှိရွာတွေကတက်ခတ်မှာမခိုက်သေးဘူး။ရွာဘက်ကလည်းမဝင်ခိုက်ဘူး။ဒီဘက်ကလည်းမဝင်ခိုက်သေးဘူးရွာက
ပလာသူမြောက်ဦးမြို့နယ်စစ်ချောင်စခန်းကရွာသားတွေကလည်းလုံခြုံရေးအာမခံချက်မရှိတဲ့အခြေအနေကြောင့်နေရမပြန်နိုင်သေးဘူးလို့စစ်ချောင်တွေကိုကူညီပေးဆောင်နေတဲ့မြန်နဆောင်ဆရာတော်ကအခုလိုမိန့်ပါတယ်
။ဒီမြောက်ဒုက္ခသည်စခန်းမှာရှိနေကြတဲ့ဒုက္ခသည်အများစုကပြန်လို့မရတဲ့ရွာပဲပေါ့။ဥပမာဒီမြောက်စခန်းမှာအများစုရှိကြဆိုရင်ဘောက်ဘောရှိတယ်။ဘောက်ဘောဆိုတဲ့ရွာကအဲ့ဒီ3000ရှိစစ်တပ်ရှိတဲ့ကပဲစစ်တပ်နဲ့ရွာကြားထဲမှာလမ်းတစ်လမ်းပဲထားတယ်။နောက်တော့ရွာပေါက်တော့ပြီရောပေါ့ပေါက်တော့ပြီရောကြတော့ဒီမြန်မာစစ်တပ်ကနေပြီးတော့ယူရတဲ့ကျဲတုံကုန်းရဲ့အောက်မှာဆိုတော့ဒီပြဿနာကဘာဖြစ်လဲဆိုတော့သူတို့စစ်ကြောင်းတွေဘာလဲထွက်လို့သူတို့ထိခိုက်တာတွေများတယ်ကျန်းစုတာတွေများတယ်ဒါမှမဟုတ်လို့ရှိရင်လေပွဲတွေပါတဲ့အဆွေခံရတယ်ဆိုပြန်လာရင်သူတို့ကရောပေါ့ပြန်နေပြစ်တယ်အဲ့ဒါကြောင့်သူတို့ကစစ်ပွဲတွေအချိန်မရောက်ဘဲနဲ့တော့ ပြန်လို့ရမယ့်နေရာမရှိဘူး
။အမ်းမြင့်တဲ့ဘက်မှာလည်းစိတ်ဆောင်8000ကျော်ရှိတဲ့နဲ့နေရာပြန်လာတာမရှိသေးဘူးလို့လူရာချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဖွဲ့ဝင်ကိုမျိုးလွင်ကဆိုပါတယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲရပ်တနေတာကြောင့်နေရာပြန်စိတ်ဆောင်တွေနဲ့စပားရိတ်သိမ်းမှုပြန်သွားတဲ့စိတ်ဆောင် 2000 ကျော်ရှိနေတယ်လို့ဆိုပေမဲ့လည်းအေးချမ်းလို့နေရာပြန်တာလို့ယူဆလို့မရကြောင်းရခိုင်တိုင်းသားမျိုးနွယ်များစီယုံ REC ဥက္ကဋ္ဌဦးရွှေပေါ်စိန်ကဆိုပါတယ်။
စစ်ဆောင်ဦးရေအဲအတန်းကြရဆိုလို့ရှိရင်ဥမာ2000-3000လောက်ကကျွန်တော်တို့ဒီတိရှိချက်ရဆိုလို့ရှိရင်တော့ဒီတက်တောင်မျိုးနဲ့မှာရှိတဲ့ဒီမဈေးကမ်းမှာရှိတဲ့ဒီတချို့ကြလို့ရှိရင်အဲသူတို့ရဲ့ကဘာတွေရဲ့ကြင်ချင်ဖြစ်နေတယ်ကိုရဲ့ဒီဝိုင်းစာရေးကိုအင်ပို့အတွက်တချို့ကပြန်ကြတာဒီစက်ကြီးတွေလုံးဝညီတက်တော့ပြီးကျွန်တော်တို့ကိုယ့်ရောက်မှာကိုပြန်ပြီးတော့လှုပ်ဆက်လို့ရပြီးနေထားမျိုးနဲ့ပြန်ကြတာတော့မတွေ့ရသေးဘူးရှင
်ရခိုင်ပြည်နယ်မှာတမတော်နဲ့အီဖွဲ့တို့ကြားဖြစ်ပွားနေတဲ့နှစ်နှစ်နီးပါးစည်ရေးပဋိပက္ခတွင်အိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးသိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခတွေ2000ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံး REC ကစီးရင်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။စင်တော်ဝင်းမင်ပါမြမရွေးကောက်ပွဲအပြီးအကြီးမားဆုံးစိန်ခေါ်မှုကြီးနှစ်ခုမှတစ်ခုဖြစ်တဲ့ကိုဗစ်ဒဏ်ခံစီးပွားရေးကြံဦးမော်လာရေးဂျပန်ဘက်ကပို့ကူညီမှာကိုပြီးခဲ့တဲ့တစ်ခေါက်ပြောပြီးမှဒီတစ်ခေါက်တော့နောက်စိန်ခေါ်မှုကြီးဖြစ်တဲ့ငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တည်မြဲရေးအတွက်ဘယ်လိုကူညီပေးနေတာကိုမြန်မာနိုင်ငံဆိုင်ရာဂျပန်တမန်ကြီးကိုမေးချပါတယ်မြန်မာအစိုးရနဲ့တက်ထိပ်ပိုင်းကိုအတွင်းကြကြတိချတဲ့ဂျပန်တမန်ကြီးအီချီရိုမာရီယာမားကလောလောဆယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကာကွယ်ဦးစီးချုပ်တို့နှစ်ဦးတည်းသီးသန့်တွေ့ဆုံဖို့အရေးကြီးဆုံးအချိန်ရောက်နေပြီလို့ဆိုကာဂျပန်ဘက်ကကူညီနေတာကိုအခုလိုဆက်ရှင်းပြပါတယ်
ကျွန်တော်တို့ဂျပန်ဆိုရဲ့အနေနဲ့မြန်မာနိုင်ငံအမျိုးသားဖြန့်တဲ့တိမြတ်ရေးဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့ဂျပန်နီပွန်ဖောင်ဒေးရှင်းကဥက္ကဋ္ဌမစ္စတာဆာဆာဂါကိုခေါ်လာနေပါတယ်သူကိုယ်တိုင်မြန်မာနိုင်ငံကိုအချင်းချင်းရောက်ပြီးတော့ဒီတမတော်ကဂွေဦးကြီးချုပ်မြို့နိုင်ငံတော်အတိုင်ကီကပုဂ္ဂိုလ်အဲ့ဒါနဲ့မကတဲ့နဲ့ကိုင်းတဲ့တိုင်းတော်ပေါ်စီညာရေကောင်းဆောင်ပညာနဲ့တွေ့ပြီးတော့မြင့်ချက်ရေးရနိုင်အောင်ဘာအကူအညီများပေးဖို့လိုတဲ့ဘာညာကိုဆွေးနွေးနေပါတယ်
ဟုတ်ကဲ့အခုဒီရွေးကောက်ပွဲအပီးမှာပဲပေါ့နော်ထူးထူးခြားခြားလှုပ်ဆောင်နိုင်တဲ့အနေထားဘာတွေရှိခဲ့လဲ
ဟုတ်ကဲ့
မြမငင်းချင်းအတွက်လေ
အခုကပြောတဲ့ဂျပန်အစိုးရသူကိုဇရဲမစ္စတာဆာဆာဂါဝါကဂျပန်အစိုးရကဖိလိုက်တဲ့ရွေးကောက်ပွဲဆောင်ကြီးအပွဲကောင်းဆောင်အနေနဲ့မြန်မာနိုင်ငံကိုရောက်ခဲ့ပါတယ်ရွေးကောက်ပွဲတိုင်ကြီးမာယိုရွေးကောက်ပွဲပြီးတဲ့ချိန်မှာရောသမတို့တာွေဦးကြီးကျောင်းတဲ့အဓိကငင်းချင်ရေးအမျိုးသားပြည့်တဲ့ကြီးမြတ်ရေးကိစ္စကိုဆွေးနွေးခဲ့ပါတယ်။အဲ့ဒါနဲ့မှာကရွေးကောက်ပွဲပြီးမှာပဲနိုင်ငံတော်တာတိကံပုံပုံနဲ့အေးစေးစေးနိုင်ငံရေးအခြေအနေများအထူးသဖြင့်အမျိုးသားပြည့်တဲ့ကြီးမြတ်ရေးငင်းချင်ရေးကိုဆွေးနွေးခဲ့ပါတယ်။မစ္စတာဆာဆာဂါဝါကနိုင်ငံတော်တာတိကံပုံကိုသူချင်းချင်းတင်းတင်းပြောခဲ့တာကအဲ့ဒီငင်းချင်ရေးဖြစ်အောင်စစ်ပြီးတော့အသက်ထောက်တာလဲဆိုတာသူကိုယ်တိုင်ကပြည့်ခဲ့ပါတယ်။အဲ့ဒီအတိုင်းသူစားရည်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်တစ်ခုကအမျိုးသားပြည်လက်ပြည်အရေးအတွက်အရေးတကြီးကစားကျွန်တော်အမင်းဆိုရင် energy ဆိုရတဲ့တမတော်ကြားမှာစစ်ဆံမှုအစဉ်ပြေဖို့လိုပါတယ်ခင်ဗျာ။အဲ့ဒီကိုအစဉ်ပြေအောင်အရေးတကြီးကစားကအစိုးရကိုဥဆောင်နေတဲ့ဒီနိုင်ငံတော်တတိကံဒေါ်အောင်ဆန်းစုကြည်နဲ့တမတော်ကဂွေဦးကြီးချုပ်ပေါ်ကျော်မှုကြီးမြန်မာတိုင်းနေရောက်ကဒီရေကောက်ပွဲပြီးတဲ့အချိန်လေးကိုမြင့်တည်ပြီးတော့တကယ်အမျိုးသားပြည်တဲ့ကြီးမြတ်ရေးကိုဘယ်လိုဆန်းရပါမယ်အကောင့်တီဖုံးမယ်ဆိုတော့နေရောက်အေးစေးစေးစကားပြောနိုင်တာကိုကျွန်တော်အနတ္တမမျိုးရည်နေပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဘာကြောင့်အခုလိုဒီအစိုးရနဲ့တက်ထိတ်ဆုံးကခေါင်းဆောင်နှစ်ဦးတွေ့ဖို့အရန်ရေးကြည့်နေတယ်တမကြီးခင
်ဗျအင်းဒီအစိုးရကနတ္တစကားရေကောက်ပွဲမှာအစိုးရအားလာရသည်တော့အဲ့ဒီငင်းချင်ရေးဆိုတာကဖွင့်ပြနေနေပြောမယ်ဆိုရင် 아롱나 금요진다라 토템 시가라서로 메이 교복해 바래 에다가 그가 아체인 탈레리 에네르디 데 룽예레 나비 아테인 아테조레 야네 바리 다자모로 에디 아묘다 편데 김야 이예고 아칸티 포보 아트에 에네르디 소야네 타마도가 이예니니 아테지 스웨네 비마 그게 아칸티 포나이네로 유사레 아트에 디로표다 바게
오케이 셈지아라 얀 피즈마레 타마지 마리아 마크냐 치즈바 센노 웨메마
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာရာကထိုင်းနိုင်ငံနယ်စပ်ဒေသမှာဝင်ထွက်သွားလာမှုတွေကန့်သတ်ထားတာကြောင့်ထိခိုက်မှုတွေကြုံနေရတဲ့ကုန်သွယ်ရေးလုပ်ငန်းတွေပုံမှန်ပြန်စနိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မကြသေးခင်လတွေအားစားလို့မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတိုးလာတာကြောင့်အင်းကြီးချင်းထိုင်းနိုင်ငံကနယ်စပ်ဒေသမှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားတဲ့အတွက်ကုန်သွယ်မှုမှာထိခိုက်နေတဲ့အခြေအနေတွေကိုကြော်သွားနိုင်ဖို့နှစ်နိုင်ငံကုန်သွယ်တွေပြင်ဆင်နေကြပါတယ်။နေဇာကုံတွယ်ကြီးမှာအဓိကကြားရဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ရှမ်းပြည်နယ်တာချီလိမ့်မြို့နဲ့ထိုင်းနိုင်ငံမဲဆိုင်မြို့ကြားကုံတွယ်ကြီးမှာကပ်ရောဂါကြောင့်ထိခိုက်မှုမဖြစ်အောင်စီစဉ်နေရလို့လဲတာချီလိမ့်မြို့နယ်အုပ်ချုပ်ရေးမှူးဦးချမ်းမြေစောကပြောပါတယ်။
ကျွန်တော်တို့ကလည်းဟိုဒုက္ခပြင်းထန်ကြောင်းပြန်ဆက်ပြီးတယ်လို့ပြောပါမယ်။အဓိကကကိုယ်ကျေးဇူးတွေကိုပြန်ဆောင်လို့ကျွန်တော်ဒီနောက်ဒီဘက်မှာဆိုလို့ရှိရင်ရောဂါပိုးတွေ့လို့ပြီးတော့စားပြရတဲ့ကိစ္စအစီအောင်ဖြစ်တယ်ပေါ့နော်။ဒါပြည့်ကျွန်တော်ကမှဒါမျိုးမဖြစ်အောင်လို့ကျူတင်ကောက်ရတဲ့သဘောနဲ့ဒီမှာဒါဘောမှာဆက်တန်းပြီးတော့ကိုယ်စီကူးတဲ့ရောင်းဝယ်ရဲ့ကာကမာရီကိုကိုဗစ် -19 ဆက်သေးပြီးတဲ့သဘောပါပဲ။ဟုတ်တယ်
စတေမာလာလေတုံးကမြန်မာကုံကား6စီးပဲမဲဆိုင်မျိုးတွေဝင်ခွင့်ပေးရတဲ့အတွက်မြန်မာဘက်ကလည်းထိုင်းကုံကားတွေကိုအပြန်အလှန်ဝင်ခွင့်ကိုကန့်သတ်ခဲ့ပါတယ်။ဒါကြောင့်လည်းတရက်ကိုဆုံးရှုံးတဲ့ပမာဏဗန်းငွေတန်း100ကျော်ရှိရလို့ထိုင်းကုံတွေကခံမှန်းခဲ့ကြတာပါ။နှစ်နိုင်ငံကနေဆက်ကုံတွေကြီးမှအဓိကလမ်းကြောင်းတွေတဲကတစ်ခုဖြစ်တဲ့ကရင်ပြည်နယ်မြဝတီနယ်ထိုင်းနိုင်ငံမဲဆောက်ကုံတွေကြီးမှတာမန်ကုန်တင်ကုန်ဖို့အတွက်မြဝတီတရာအမှတ်နှစ်ကိုအောက်တိုဘာလကုန်ပိုင်းကပဲပြန်ဖွင့်ပေးထားပါတယ်။ပုံမှန်ကုန်သွယ်ရေးကိုတော့မနေ့ကတနင်္လာနေ့ကစားခဲ့ကြောင်းလဲမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေသာအောင်က VOA ကိုပြောပါတယ်။ဟို
23ရက်နေ့မှာမနေ့ကစပြီးတော့အဲသူအဖွဲ့ကိုကျွန်တော်တို့ကုန်သွယ်ရေးအတင်ပြအောင်ကုန်သွယ်ရေးတင်ပြချက်ပုံမှန်မူတည်ပြီးတော့ကျွန်တော်တို့ကိုယ်တော်နေနဲ့သွားတဲ့စနစ်ကိုတော့မနေ့ကစလိုက်ပါခင်ဗျာ။ကုန်သွယ်ရေးဆောင်မှာပုံမှန်ကုန်သွယ်တဲ့စနစ်ပေါ့လက်ရှိကတော့ကျွန်တော်တို့တရားမှလောက်တာကြတော့ကုန်မတီတင်သွင်းတင်ပို့တဲ့အခြေအနေမျိုးပဲရှိတာပေါ့ကုန်သွယ်မှုမသွားနိုင်ဘူးပေါ့အဲ့ဒီကကုန်သွယ်မှုသွားနိုင်အောင်တော့ဒီကုန်သွယ်ဦးတည်ဌာနကအစိုးရကိုတင်ပြပြီးတော့အစိုးရခုကျင်းတဲ့ကုန်သွယ်ဦးတည်ဌာနအစီအစဉ်နဲ့သွားနေတာပေါ့
ကရင်ပြည်နယ်ကော့ဂရိတ်ခရိုင်ဖျားသုံးစုနေဆက်ဂိတ်ပိတ်ထားတာကိုတော့ထိုင်းနိုင်ငံဘက်ကဒီလကုန်အထိတက်တန်းထိုးထားပြီးဒီလကုန်ရင်တော့သူတို့ဘက်ကဖြေလျှော့နိုင်ကြောင်းဖျားသုံးစုမျိုးနယ်အုပ်ချုပ်ရေးမှူးဦးကျော်စိုးက VOA ကိုပြောပါတယ်
ကူရတော့ကျွန်တော်တို့ဟိုဘက်အခွက်ကြီးပဲအခွက်မတွေ့ရရတယ်အခုကျွန်တော်တို့ကြားတာတော့ဒီလောက်ကိုရင်တော့ဟိုဘက်ကအေးကိုဗစ်ရောဂါနဲ့ပတ်သက်ပြီးဒီလောက်ကိုရင်တော့သူတို့စပြီးတော့အသွားလာကန့်တတ်မှုလျှော့ချမယ်လို့ပြောတယ်။လက်ရှိကတော့ဟိုဘက်ဒီဟိုဘက်ကြီးပဲတော့သွားလို့လာလို့မရဘူးလေဟိုဘက်ကလည်းသူကဖိတ်ထားတယ်ဗျ။
နေဆက်ဒေသမှာသွာလာလှုပ်ရှားမှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားတာကြောင့်ထိခိုက်မှုတွေကြုံနေရတဲ့ကုန်သွယ်မှုတွေပုံမှန်အခြေအနေပြန်ရောက်ဖို့ကုန်သွယ်တွေက DFI အတွင်းအွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားကြပါတယ်။2019-2020ဘဏ္ဍာနှစ်မှာထိုင်းမြန်မာနယ်စပ်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်9000ကျော်ရှိခဲ့ပြီးမြန်မာနိုင်ငံကပို့ကုန်ပမာဏတန်ပေါင်း3000ကျော်ရှိခဲ့ကြောင်းလည်းမြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းတွေမှာဖော်ပြထားပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးပို့လိုက်တာပ
ါကိုဗစ်ကာယောဂါကာလဝင်ထွက်သွားလာမှုတွေပိတ်ထားတဲ့မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံကန်ချနာပူရီခရိုင်မှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား50နီးပါးဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။ကာယောဂါကူးစက်မှုတွေကြောင့်လုံခြုံရေးတင်းကျပ်ထားတဲ့ကန်ချနာပူရီခရိုင်ဖျားသုံးစုဒေသမှာတရားမဝင်နယ်စပ်တောလမ်းတွေကနေဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကဒီကနေ့အစောပိုင်းမှာပဲဖမ်းဆီးခဲ့တာပါ။ထိုင်းနိုင်ငံနယ်စပ်မှာလူမောင်ခိုပွဲစားတွေလာခေါ်မှာကိုစောင့်ဆိုင်းနေကြတဲ့မြန်မာနိုင်ငံသား50နီးပါးပါဝင်တဲ့အုပ်စုနှစ်စုကိုကင်းလဲ့နေတဲ့ထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေကတွေ့ရှိပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့လည်း AAC အလုံသမားကူညီအဖွဲ့ကကိုရဲမင်းကပြောပြပါတယ်
။အဲ့တော့ဒီနေ့ထူးခြားဖြစ်စဉ်ပေါ့နော်ကျွန်တော်တို့ဒီနေ့ဆက်ကျွန်တော်တို့ဒီထိုင်းနိုင်ငံတဲ့ကိုကျွန်တော်တို့ဒီအောက်လန်းနေပြီးတော့ဒီ UK တွေပေါ့နော်လူမောင်ခိုသားတွေနဲ့ချိတ်ဆက်ပြီးတော့ဝင်ရောက်လာတဲ့မြန်မာပြည်သားအားလုံး48ဦးပေါ့နော်48ဦးဖမ်းဆီးနေတယ်လို့သိရတယ်။အဲ့ဒီ49ဦးကလည်းတနေရာထဲမှာဖမ်းမိရမှာမဟုတ်ဘူး
ဖွဲ့ကတနေရတဖွဲ့ရတနေရအရင်ဖွဲ့ကလူတွေတည့်ရတဲ့မှာတပြိုင်တည်းကျွန်တော်ဖမ်းမိတယ်လို့သိရတယ်ဖမ်းသိချိန်မှာမြန်မာနိုင်ငံကတချို့ထပ်ပြေးသွားခဲ့ပြီမဲ့အမျိုးသမီးတွေနဲ့မိသားစုတွေကတော့အဖမ်းခံခဲ့ကြောင်းကိုလည်းဒေသခံနေသားဆောင်တက်မှုစုပကစ်ဆက်ချရံကတရင်တော့ဒီကိုပြောကြခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဟုတ်ကဲ့အဓိကကတို့ခုလိုမျိုး
အလုပ်သမားရေလှူရှာသူကိုရဲမင်းကပြောပြပါတယ်။ဟုတ်ကဲ့အဓိကကတို့ခုလိုမျိုးကိုယ်ဝင်လာရခြင်းအကြောင်းရင်းကတော့ဒီလူပွဲသားတွေကနေတဆင့်ကျွန်တော်မြန်မာပြည်တဲကိုဟိုရိတ်ဆက်ခေါ်တဲ့အောက်ကပွဲသားပေါ့နော်ဒါကတော့ထိုင်းဘက်မှာလည်းထိုင်းမြန်မာပွဲသားမြန်မာပြည်မှာတော့မြန်မာပွဲသားတွေနဲ့ရိတ်ဆက်ပြီးတော့ထိုင်းနိုင်ငံထဲမှာအလုပ်တွေကောင်းတယ်အလုပ်တွေစင်ပြေတယ်ကျွန်တော်မလုံးနေပေ တချို့လည်းအလုပ်တော့ရှိတယ်ပုံမှန်လုံးမရှိဘူးအဲ့လိုနေရာမျိုးကြီးကျွန်တော်တို့ဒီလူကယ်ကြီးတွေဒီမောင်ဟိုကွဲသားတွေကကျွန်တော်တို့ဒီရင်းရနေပြီးမြွာပြီးသားတွေကိုပုံစံမျိုးစုံနဲ့ကျွန်တော်တို့မိဆွဲပြီးတော့ခေါ်ကြတာ
နေဆက်အဝင်ထွက်ပိတ်ထားတာကိုမသိခဲ့သလိုထိုင်းနိုင်ငံမှာပုံမှန်အတိုင်းအလုပ်လုပ်နိုင်ပြီလို့ပွဲစားတွေကပြောဆိုခဲ့တာကြောင့်အကျိုးဆောင်ကထိုင်းဘက်ဝင်18,000အထိပေးပြီးလာခဲ့ရတယ်လို့လည်းဖမ်းဆီးခံရသူမြန်မာမျိုးသမီးတဦးကထွက်ဆိုခဲ့ကြောင်းထိုင်းရနာပိုင်းတွေရဲ့ပြောဆိုချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဖမ်းဆီးခံရသူတွေကိုတော့ကာယောဂါကာလအရေးပေါ်ဥပဒေချိုးဖောက်မှုတရားမဝင်နေဆက်ဖြတ်တော်ဝင်ရောက်မှုတွေနဲ့အရေးယူသွားမှာဖြစ်ကြောင်းကိုလည်းထိုင်းရနာပိုင်းတွေကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်မှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်မှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအဆင့်နိုင်ငံစီးရင်မှာထည့်သွင်းဖော်ပြခဲ့တာပါ။မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခုံမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တီယာတူစောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။ကျွန်တော်ညောင်ဝင်းအောင်ပါ COVID-19 ရောဂါပိုးရှိသူတွေကိုရှာဖွေရမှာအနံ့ခံခွေးတွေကမယုံနိုင်လောက်အောင်အထူးကြဖော်ထုတ်နိုင်လာတာတွေ့ရပါတယ်။ကိုစီ ET မီနာဆိုတဲ့ခွေးကြီး၃ကောင်ကတော့ COVID ကာကွယ်ရေးမှာဖင်လန်နိုင်ငံရဲ့နောက်ဆုံးပေါ်လက်နက်တွေဖြစ်လာပါတယ်။ဒီအနံ့ခံခွေးတွေကို Helsinki မြို့ Vander Leesim မှာတောင်းဝန်ချထားတာပါ။သူမတူအောင်ထူးခြားတဲ့သူတို့ရဲ့အနံ့ခံနိုင်စွမ်းနဲ့ရောဂါပိုးရှိတဲ့ခီးသည်တွေကိုရှာဖွေနေတာပါ။ခွေးတွေအနံ့ခံဖော်ထုတ်နိုင်တဲ့နှုန်းကနှာခေါင်းတိုးပတ်နဲ့ PCR ဆန်းသတ်မှုရလဒ်နေပါရှိတာကိုအစောပိုင်းရလဒ်တွေအရတွေ့ရပါတယ်။
They have done like 16,000-17,000 PCR tests.
လေးစိမ်းမှာ PCR ဆန်းသတ်စစ်ဆေးမှုပေါင်း 18,000 လောက်လုပ်ပြီးပါပြီ။ COVID ပိုးတွေ့သူတိရကိုင်းနှုန်းအောက်မှာသာရှိပါတယ်။အနံ့ခံခွေးတွေတုံးပြီးစစ်ဆေးကြည့်တော့လဲပိုးတွေ့သူအရေအတွက်ကအတူတူလောက်ပါပဲ။ရလဒ်ကဘာမှမကွာခြားပါဘူးလို့ဒုမြို့ရဝန်ကပြောသွားတာပါ။တကယ်တော့နှာခေါင်းအာခေါင်းတိုးပတ်နဲ့စစ်တာတဲ့စာရင်ခွေးနဲ့အနံ့ခံစစ်တာကပိုတိကျတယ်လို့တော့တချို့သူတွေတည်းကဆိုပါတယ်အချားကုဆက်ယောဂပိုရှာဖွေရမှာလဲခွေးတွေကိုအသုံးပြုနေပါတယ်ဘာမောက်ကဂျိမ်းစ်လိုဂန်ဆိုရင်ငှက်ဖျားယောဂပိုရှာဖွေဖော်ထုတ်ရမှာခွေးနဲ့အနံ့ခံတဲ့စမ်းသပ်မှုတစ်ခုလုပ်နေပါတယ
် Nose is absolutely astounding in terms of
တခုခုကိုအနံ့ခံရှာတဲ့အခါခွေးရဲ့နှာခေါင်းကသိပ်ကိုအံ့အားသင့်မှုကောင်းပါတယ်ဥပမာဗျာအိုလံပစ်ပြိုင်ပွဲကရေကူးကန်ကြီးနှစ်ခုစာလောက်ထဲမှာတရားတစုံပစ်ထည့်လိုက်အဲ့အကူရအောင်အနံ့ခံရှာနိုင်တဲ့သဘောပါပဲလို့ပမောက္ခလူကံကပြောသွားပါတယ်။ခွေးတွေကကိုဗစ်ပိုးကိုအနံ့ခံဖော်ထုတ်နိုင်ပါမလားလို့ပမောက္ခလူကံကစတင်စမ်းသပ်ခဲ့ပါတယ
်။
ဗိုင်းရပ်စ်ပိုးကသာမကလူတွေရဲ့ခန္ဓာကိုယ်မှာအနံ့အသက်ပြောင်းလဲလာတာကိုခွေးတွေကအနံ့ခံပြီးသိနိုင်ပါတယ်လို့ပြောပါတယ်။အမေရိကန်၊ဗြိတိန်၊ဖင်လန်နဲ့လေဗနွန်စတဲ့ကမ္ဘာနိုင်ငံအတော်များများမှာကိုဗစ်ပိုးရှိမရှိခွေးတွေကိုသုံးပြီးရှာဖွေပေါ်ထုတ်နိုင်ဖို့စမ်းသပ်နေတာပါမကြခင်ရလဒ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ရပါတယ်အကယ်၍ဒီနည်းနဲ့အောင်မြင်ခဲ့ရင်အနံ့ခံခွေးတွေကိုတကဘာလုံးမှာအသုံးပြုလာကြမှာဖြစ်ပါတယ
်
လူတွေအများကြီးကြားထဲမှာတော့ဒီခွေးတွေကခက်မြန်မြန်တွတ်တွတ်နဲ့ရှာဖွေပေးနိုင်ပါတယ်လေဆိပ်လိုနေရာမျိုးယထာဘူရာအလုဌာဏတွေဆေးရုံနဲ့ကျောင်းတွေလိုလူထုထက်တဲ့နေရာမျိုးမှာဒီအနံ့ခံခွေးတွေကိုသုံးပြီးယောဂပိုးရှိမရှိရှာဖွေသွားနိုင်ဖို့ကျွန်တော်တို့စမ်းသပ်နေပါတယ်လို့ဗမောက္ခလူကန်းကပြောပါတယ်လူသားဒုတိယလုံးရဲ့အကြီးဆုံးစိန်ခေါ်မှုဖြစ်တဲ့ကိုဗစ်တိုက်ဖျက်ရေးမှာလူတွေရဲ့အကောင်းဆုံးအဖော်ဖြစ်တဲ့ဒီခွေးတွေကိုမကြခင်အသုံးပြုလာကြတော့မှာဖြစ်ပါတယ်ခင်ဗျာ
အ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စောလှုပ်ကြံခံရလို့ကွယ်လွန်သွားတဲ့ဖြစ်ရပ်ကိုအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးနေတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်ဒီဖြစ်ရဟာမြမလူအဖွဲ့အစည်းမှာလုံးဝမဖြစ်သင့်တဲ့ကိစ္စတစ်ခုဖြစ်တယ်လို့သခိုင်မျိုးသားပါတီ ANP ရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်မြောက်ဦးမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှစောကပြောပါတယ် AA အဖွဲ့ကဖန်ဆီးထားတဲ့ NLD ပါတီလွှတ်တော်ကိုယ်စားလှယ်လောင်းတွေပြန်လည်လွတ်မြောက်ရေးအလားအလားရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းအမျိုးသားညီညွတ်ရေးအစိုးရဆိုတာဘလောက်အထိပုံပေါ်နေပြီလဲစာရာတွေနဲ့ပတ်သက်ပြီးဒေါက်တာမျိုးညွန့်နဲ့ဦးလှစောတို့ရဲ့ဆွေးနွေးချက်တွေကိုနားဆင်ရပါမယ်။ကျွန်တော်ကြော်ကြော်သိမ့်ပါ။ဒေါက်တာမျိုးညွန့်နဲ့ဦးလှစော VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီဝဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။ပါပါခင်ဗျာ
။ဟုတ်ကဲ့ပါ
။ကျွန်တော်ပထမဦးဆုံးဒေါက်တာမျိုးညွန့်အတွက်မျိုးကုန်းနဲ့ကျွန်တော်စားလိုက်ချင်ပါတယ်။ဒီဥစ္စာကတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော်။ဦးထိုက်စောကွယ်လွန်သွားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကတုံ့လောက်ကြပါတယ်။အာနိုင်ငံရေးအကြံဖက်မှုလို့လည်းပြောကြပါတယ်ဆိုတော့ဆရာဒေါက်တာမျိုးညွန့်အခုဦးထိုက်စောလောက်ကြံခံရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့ဆရာတို့နောက်ဆုံးဘာအချက်လက်များတိထားပြီးပါပြီလဲစုံစမ်းစစ်ဆေးနေတာရောရှိပါပြီလားရတဲ့ဘက်ကတောင်းဝန်ရှိတဲ့သူတွေအနေနဲ့က
အထူးစုံစမ်းရေးအဖွဲ့နဲ့စစ်ဆေးနေတာတော့သိပါတယ်ဆိုတော့စုံစမ်းတဲ့ကာလဆိုတော့ဘယ်အချက်လက်မှမထုတ်ပြန်တဲ့အတွက်ကျွန်တော်တို့အသိကြီးရှိရတာတော့မရှိပါဘူ
းဟုတ်ကဲ့ပါခင်ဗျဦးလှစောဒီဖြစ်ရတဲ့ပတ်သက်ပြီးတော့ကျတို့ဘလို့မြင်ပါတယ်ဒီဦးထိုက်စောဖြစ်ရတဲ့ပတ်သက်ပြီးတော့ကျတို့သဘောထားဘလို့ရှိပါတယ်ခင်ဗျာ
ကျွန်တော်တို့ကတော့မြန်မာလူဖွဲ့စည်းမှာဒါလုံးဝမဖြစ်တဲ့ကိစ္စတစ်ခုပဲเนาะကျွန်တော်တို့ဟိုမြန်မာတမိုင်းမှာလည်းကျွန်တော်တို့ဘိုလ်ချုပ်အောင်ဆန်းကျွန်တော်တို့အမတန်လေးစားရှိခင်ရတယ်เนาะဘိုလ်ချုပ်အောင်ဆန်းလှုပ်ကြတဲ့ကိစ္စတော့နောက်ဆက်တွဲဒီကအရင်တော့ကလည်းဒုက္ခစားဘလတ်ခင်မှာလည်းဒါမျိုးတွေဖြစ်တယ်လို့ကြားဦးတယ်နော်အခုလဲတာမျိုးဖြစ်တယ်ဆိုတာဒါမှမီးတဲ့ကျွန်တော်တို့အကောင်ဦးနောက်ကျွန်တော်တို့မြို့သားပြန်လည်တင်းမြဲပြည်နယ်နဲ့ကိစ္စဒီတရားဥပဒေစုံမှုဆိုတာလဲကျွန်တော်ဒီမိုကရေစီရဲ့ဒါအသက်ပဲအဲ့လိုဖြစ်တဲ့ကာလတခုမှာဒါမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူးနော်အဲ့တော့ကျွန်တော်တို့ကတော့ဒါမိသားစုတစ်ခုအတွက်ဆုံးယူမှုသာမဟုတ်ဘူးကျွန်တော်ဒီမိုကရေစီ transition တခုမှလည်းဒါအများကြီးစိတ်အနှောင့်အယှက်ဖြစ်เสียရပေါ့လေကျွန်တော်တို့ဘလို့မှဘလို့မှကိုကျွန်တော်ဟိုအစားထိုးလို့မရတဲ့ဆုံးရုံးတူပဲဒါလူတယောက်လူတယောက်တည်တဲ့ကိစ္စမဟုတ်ဘူးဒါကျွန်တော် system တခုမှကဒါတခုခုကျွန်တော်လွဲမှားတော့လို့မဖြစ်သေးတာလည်းဖြစ်တယ်ဆိုတော့အားမျိုးပဲကျွန်တော်မြင်ပါတယ်ဒါဘို့တော့ကျွန်တော်တို့အရင်တော့အများကြီးဖြစ်ခဲ့ကြပြီဆိုတော့နောက်မဖြစ်အောင်ပဲကျွန်တော်တို့ဘလို့လုံးချမလဲဆိုတာပဲကျွန်တော်တို့ဒါသင်ခန်းစာယူကြပါပဲ
โอเคဒါနဲ့တစ်ဆက်တည်းပဲကျွန်တော်နောက်တစ်ခုကကြတော့အခုချိန်ထိအဖမ်းခံထားရစေဖြစ်တဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်း၃ရောက်ရခိုင်မှာအဖမ်းခံထားရတာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ရောဘလောက်အထိလမ်းစာအလားအလာပေါ်လာပါပြီလဲဆရာ
ထိုက်ပြနေလို့တော့လမ်းစာပေါ်တယ်လို့ပြောလို့ရပါတယ်ဘာလို့ဆိုတော့ကျွန်တော် A အဖွဲ့ကနေပြီးတော့ဒီကိုယ်စားလှယ်လောင်း၃ဦးကိုเนาะကျွန်တော်တို့အဖွဲ့ချုပ်ကဥပဒေနဲ့ဒီဖန်တီးကျင်းချထားတဲ့ကျင်းသားတွေကိုလွှတ်ပေးမယ်ဆိုရင်အဲသူတို့ပြန်လွှတ်ပေးမယ်ဆိုတော့တာဝန်ရတယ်ပေါ်လာတယ်ဒါလဲကျွန်တော်တို့အနေနဲ့ဒါအခွင့်အလမ်းတစ်ခုမျိုးယူစားပါတယ်ဒို့တော့ကျွန်တော်တို့ဒီအခွင့်အလမ်းကတော့ကျွန်တော်တို့အဲရယူနေရနိုင်ပါဦးတော့မရနိုင်တဲ့အကြောင်းပထမအချိန်လုံးကကျွန်တော်အေးရဲ့တောင်းဆိုချက်မှာဒီနှစ်ဖက်လုံးကိုသူကသုံးမှတ်မြအဖြစ်ပေါ်ပြထားပါတယ်အဲဒါမဖြစ်နိုင်ပါဘူးကျွန်တော်သုံးမှတ်မဟုတ်ပါဘူးเนาะကျွန်တော်ကုစလေလောက်သုံးကလည်းသုံးမှတ်မဟုတ်ဘူးဥပဒေနဲ့ဤပြပေးထားတဲ့ဒီကလည်းသုံးသားမဟုတ်ပါဘူး။နောက်တစ်ခါကျွန်တော်တို့ဒုတိယအကြိမ်ကြတော့နိုင်ဒီသကလုံးအသုံးလုံးဟာစဒီဖွဲ့ရတော်တော်များများစိုက်ရတယ်တွေ့ပါလေ။ဒါကောင်းမှုနဲ့ဒါအလားအလာတစ်ခုလို့လုံးဝယူဆပါလေ။2020ယူကောက်ပွဲကိုအသီးမှတ်ပြထားတာလည်းကျေးဇူးတင်ပါလေ။ တို့ရောကျွန်တော်ကပကတိအချိန်ကြီးမိတ်လို့မရပါဘူးနော်အဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ဒီအီအဖွဲ့စားထဲမှာပါတဲ့ဒီရွေးကောက်ပွဲပြန်ကျင်းပလို့ဆိုတာဂျာပြတ်ရွေးကောက်ပွဲကျင်းပခြင်းဆိုင်ရာနော်အတန်အသတ်တွေရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီကိုယ်စားလှယ်လောင်းတုံးကိုပြန်လှုပ်ပေးဖို့ကိစ္စဟာကျွန်တော်အေးအေးနဲ့ကျွန်တော်ညီနိုင်စနစ်ကိုရှိပါဘူး။ဘာလို့ဆိုတော့ပကတိလက်ရာအေးအေးဟာအကျံပဲ့အဖွဲ့အစည်းဖြစ်နော်ကျင်းညာထားခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်။အဲ့တော့အဲ့ဒီအဖွဲ့အစည်းကျင်းညာခံထားတာကိုကျွန်တော်ပမာဆုံးခြေချက်ပေးပါမယ်။သူပြင်ဒီကိုယ်စားလှယ်လောင်းတုံးကိုဖန်ဆင်းထားတာအခြားသောနော်အရတားများလည်းဖန်ဆင်းခံထားရတယ်ဆိုတဲ့ training အတွက်အဲ့ဒါတွေကိုလှုပ်ပေးလိုက်လို့ဆိုရင်ကျွန်တော်လက်နဲ့မဲ့နော်ပြည်သူများကိုနော်လက်နဲ့ကိုင်းပြီးတော့ဖန်စီထိန်ထိန်ဖြစ်နေနေတာဟာဒါဟာနော်အကြံဖက်မှုမှာအကျုံးဝင်ပါလေအကြံဖက်စင်းရဲပက်ရှက်ပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးမှုကိုချိန်ညှင့်လုပ်ဆောင်တယ်ငြိမ်းချမ်းရေးအရာကျွန်တော်တို့ရှေ့ကိုတိုးတက်လာလို့ဆိုရင်လက်ရှိဆိုတာလည်းနော်အပြုသဘောဆောင်တော့အားဖြင့်နော်သူတို့တောင်းဆိုတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်ပြီးစုံပြားလိုက်လို့ရရတဲ့အပြုတစ်ခုခုလုပ်ပေးနိုင်တဲ့အခြေအနေရှိတယ်
ဟုတ်ကဲ့ဆိုတော့ဦးလာဆိုဒီလွတ်တော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတစုံတစ်ခုမြတ်မပြောခဲ့ဘူးလားပြောခဲ့တာရှိပါသလား
ကျွန်တော်တို့ကတော့လေဟိုလွတ်တော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့အတွက်တော့ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုအနေနဲ့ကျွန်တော်တို့စိတ်မကောင်းဘူးဘသူဖမ်းခံမှလည်းစိတ်မကောင်းဘူးဟောအဲ့တော့ပြဿနာတွေကအမတန်ရှုပ်ထွေးတဲ့ကာလတခုနော်ဥပဒေကြောင်းအရာတရားဥပဒေစိုးမိုးရအများကြီးဖြစ်တဲ့အခါမှာနောက်တစ်ခုကပြည်တွင်းစစ်ပွဲပေါ့နော်ပြည်တွင်းစစ်လို့ပြောရင်လည်းမကြိုက်တဲ့လူရှိတယ်ပေါ့နော်စီရေးပဋိပက္ခတင်းမှန်နေတဲ့ခါလာတစ်ခုမှာဒါမျိုးတွေကဖြစ်တတ်တယ်နောက်တစ်ခုကဟိုကျွန်တော်ကဟိုလက်နက်ကင်ဖွဲ့စည်းတွေဘာကာပြီးပြောတာလည်းမဟုတ်ဘူးလက်နက်ကင်ဖွဲ့စည်းတွေကတော့သူတို့ဘလို့စံနှုန်းနဲ့လောက်တာလို့ကျွန်တော်မသိဘူးဒါမဲ့ကျွန်တော်တို့ဒီမိုကရေစီဘောင်တဲကလူတွေအတွက်တော့လွတ်တော်ကိုယ်စားလှယ်ဆိုတာဟာနိုင်ငံကစံနှုန်းရဆိုတော့ legitimate ပို့ဖြစ်တယ်ပေါ့နော်။ဒါပေမဲ့သူတို့ကတော့လူကလူလို့ပဲမြင်လိမ့်မယ်။ဒါကသူတို့အမြင်ပေါ့နော်။ကျွန်တော်မြင်တာကဒါပေမဲ့ကျွန်တော်ကလွတ်တော်ကိုယ်စားလှယ် NLD ဘက်ကလည်းသူတို့ရဲ့ဟိုလွတ်တော်ကိုယ်စားလှယ်ပါတီဝင်တွေနော်ဒေသဆိုင်ရာကိုစားပြုတဲ့လူတွေလို့ပဲမြင်လိမ့်မယ်။ဒါပေမဲ့ပြဿနာအများရှုပ်ထွေးတဲ့အခါမှာဒီဟာကအငင်းပေါ်စရာဖြစ်တယ်။နော်ဟိုဘက်ကလည်းပြောမယ်ဒီဘက်ကလည်းပြောမယ်ဆိုရင်ကျွန်တော်တို့ကတော့ဒီကိစ္စဟာအရေးတော့ကြီးတယ်ဒါမဲ့တိုင်းပြည်တည်ဆောက်ရေးအတွက်ကျွန်တော်တို့ယုံကြည်မှုတည်ဆောက်ရေးအတွက်ပြည်တော်မှုတည်ဆောက်ရေးအတွက်ဆိုရင်ဒီကိစ္စကိုကျွန်တော်ကတော့ရှည်ရမ်းမတင်ရင်တော့နော်ရှစ်ဆက်ပြီးဘလို့ပူပေါင်းဆောင်ရွက်တော့မလဲတိုင်းပြည်ကိုဘလို့လုပ်လဲဆိုတော့ကျွန်တော်မူတည်တယ
်
ဒါမဲ့ဒီကြားထဲမှာဒီကြားထဲမှာတခုခုအဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့နော်တကယ်လို့ထိပါမှုတခုခုနောက်စော်ကခံမှုတခုဖြစ်တယ်ဆိုရင်တော့ဒီဟာကိုတော့တက်ဆိုင်ရလူတွေကပဲတာဝန်ယူရလိမ့်မယ်အဲ့တော့ကျွန်တော်ကတော့အကုန်လုံးပြည်ပြည်လေးလေးဖြစ်စေရှင်တယ်ဒီကျွန်တော်တို့ဒီလူ၃ယောက်ကိစ္စပေါ့နော်ဒီဘက်ကပြောရင်လည်းအများကြီးပြောလိမ့်မယ်နော်ဟိုဘက်ကလည်းဟိုကျွန်တော်တို့ဖန်စီခံရတဲ့ကိစ္စတွေအများကြီးပြောလိမ့်မယ်ဆိုရင်ဒါကဟိုပြုပြီးမှဟုတ်ဘူးအဲ့တော့ဒီဟာလေးကိုပြောပြီးတော့ကျွန်တော်ရှင်းဆက်ပြီးတော့ဘလို့အကောင်းဆုံးလုပ်ရမလဲတကယ်လို့ဒီရားထဲမှာတခုခု foul ဖြစ်ပြီးတော့တခုခုထိခိုက်မယ်ဆိုတော့ထိခိုက်မှုအတွက်တော့တက်ဆိုင်ရာဖွဲ့စည်းကတာဝန်ယူရလိမ့်မယ်အဲ့တော့ဒီဟာလေးကိုကျွန်တော် omit လုပ်ပြီးတော့ရှင်းဆက်ပြီးတော့ student student ticket တမရှင်မဟုတ်ဘဲနဲ့ရှင်းဆက်ပြီးတော့ကျွန်တော်အကောင်းဆုံးဘလို့လုပ်ကြမလဲနောက်ဒီလူတွေအတွက်ဘလို့အာမခံချက်ပေးနိုင်မလဲဆိုတာကပဲကျွန်တော်တို့ပို့ပြီးလက်တွေ့ကြမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်မြင်နေဆိုတော့ဒီရွေးကောက်ပွဲတွေပြန်ကျင်းပရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ကဒီကိစ္စတွေပြောဆိုထားရည်လဲကျွန်တော်တို့လည်းတွေ့ပါတယ်နောက်ကြီးညာချက်ထုတ်တာလို့ပါလို့ရှိတယ်ဘလောက်ဒီရွေးကောက်ပွဲမကျင်းပရသေးတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပဖို့အလားအလာဘလောက်အထိကျွန်တော်တို့မျှော်လင့်လို့ရနိုင်မလဲခင်ဗျာဒေါက်တာမြင်းတို့
ကျွန်တော်တို့ပြောရတဲ့ဟာအချိန်ချင်းပြောခဲ့ပါပြီတိကျเนาะရွေးကောက်ပွဲဥပဒေရဲ့အကန့်အသတ်ဘောင်ရှိပါတယ်เนาะဥပဒေတစ်ခုကအားလုံးညှိပြီးတော့မသိကြအောင်ဆောင်ပြီးကြော်ဖွားလို့မရပါဘူးဥပဒေစိုးမိုးတဲ့နိုင်ငံမှာဒီဥပဒေကအကြိမ်မသိတော့ဘူးဆိုရင်လွတ်တော်ကပြင်ပြီးမှကျွန်တော်တို့ဆက်လက်ဆောင်ရွက်လို့ရပါတယ်နောက်တစ်ခါကျွန်တော်တို့ဦးလာစုပ်ပြောသွားတယ်လို့ပေါ့ကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပမဲ့နေဒီမှာရှိတဲ့လုံယုံကြီးအခြေတောင်းပြတာတိုက်ပွဲမဖြစ်ပါအဲ့တော့တိုက်ပွဲမဖြစ်တဲ့နေရာမှာတော့မှတော့ကျွန်တော်တို့ ရေးပါတဲ့နိုင်ငံရေးပါတီတစ်ခုရဲ့ကိုယ်စားလှယ်လောင်းရဲ့ဒုံဆုံးမှုရှိပါဘူး။အဲတော့ကျွန်တော်တို့လုံခြုံမှုဆိုတာမှာဘယ်လောက်ထိအောင်စဉ်းစားရလဲဆိုရင်နော်ကျွန်တော်တို့ဒီမဲလာပြီးတဲ့လူတွေရှင်ပြိုင်တဲ့လူတွေရဲ့လွတ်လပ်စွာနော်မဲဆွဲစည်းရုံးခွင့်နော်နောက်ပြီးတော့ဒီရွေးကောက်ပွဲကိုကြီးကြပ်ကျင်းပပေးမယ့်ကော်မရှင်အဖွဲ့ဝင်လေးအုံချုပ်ကြီးအဖွဲ့ဝင်လေးသူတို့ရဲ့လုံခြုံမှုဒါတွေအကုန်အရေးကြီးပါတယ်။နော်အထူးဖြင့်မောင်တော်မှာဆိုရင်တော့အုပ်ချုပ်ရေးမှု90လောက်ပဲထားတာပါ။မင်းပြမှာဆိုရင်90ပါ။နော်ရေးဖို့မှာဆိုရင်40လောက်ထားတာပါ။အဲ့ဒီလိုအုပ်ချုပ်ရေးရပြက်ပြားနေတဲ့အချိန်ဘယ်လိုလုပ်ပြီးကျွန်တော်တို့ကောင်းချင်လို့ကျွန်တော်တို့နော်တောင်းယူနိုင်မလို့မဲလာပေးမယ်လူတွေကိုဘယ်သူကတောင်းယူမလို့နော်နောက်ပြီးအခုဒီတောင်းခွင့်ကနမူနာပြပေးတဲ့နော်ကိုယ်စလေလောင်းနေတဲ့လူတွေကိုဘယ်သူကတောင်းယူမလို့တိုက်ပွဲမဖြစ်ရရနေမပြီးပါဘူး။လွတ်လပ်ပြီးတရားမျှတတဲ့နိုင်ငံရေးပါတီအားလုံးအားเนาะညီညွတ်တူညီစွာမဲဆွဲစည်းရုံးကိုရှိရမယ်ဆိုတဲ့အခြေအနေဒါမျိုးပါ
ဟုတ်ကဲ့ဆရာဒီဆိုတော့ကျွန်တော်တင်းလေးဖြစ်မိခြင်းပါတယ်ဆိုတော့ဥမာအေးအေးနဲ့တက်မတော်ကနေပြီးတော့ဆရာဦးနာပြောတဲ့လုံခြုံရေးအခြေအနေတွေအားလုံးကိုအခိုင်အမာအာမခံမယ်ဆိုကြပါစို့လုံခြုံရေးယူပေးမယ်သူရွေးကောက်ပွဲကိုကြီးကြပ်မယ်လူတွေအတွက်ကောမဲလာပေးမယ်လူတွေအတွက်ကောကိုယ်စားလှယ်လောင်းတွေအတွက်ကောဘာမှအထင်အခိုင်မရှိရပဲဖြစ်အောင်သူတို့ကအခိုင်အမာတာဝန်ယူမယ်ဆိုရင်ဟောဆရာ
ကျွန်တော်ပြောပြပါမယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အခြေအနေဆိုတာရှိပါသေးတယ်เนาะကျွန်တော်တို့ဒီကိုယ်စားလှယ်လောင်းသုံးဦးဖန်စီထားခြင်းဟာဦးလာသူကတော့မဆိုင်ဘူးဒီတမယ်ပဲဆိုင်ရဆိုပေမဲ့ဒါကိုယ်စားလှယ်လောင်းသုံးဦးပေါ်မှာချိန်ချောက်မှုရိတ်အိုးနေတဲ့တော့တော့ဘူးမှညင်းနေရမှာပေါ့
ဟုတ်ကဲ့ဆိုတော့ဦးလာဆိုခုနဆရာဒေါက်တာမျိုးညွန့်ပြောသလိုမျိုးအခြေအနေကိုဆရာဘယ်လိုသဘောရပါသလဲဒေါက်တာမျိုးညွန့်တို့ဘက်ကဒီလိုမြင်တဲ့ဒီလိုသဘောထားတဲ့အပေါ်မှာဆရာဦးလာစောတို့ဘက်ကရောဘယ်လိုသဘောထားရှိပါသလဲခင်ဗျာ
ငါကတော့ရခိုင်ပါတီနဲ့ဒူအန်အယ်ဒီကိုရန်တိုက်ပေးသလိုဖြစ်နေပြီနော်အဲ့ဒီအရာဘယ်လိုမှချင်းလို့ရမှာမဟုတ်ဘူးနောက်တစ်ခုကဒေါက်တာမျိုးညွန့်ဟာရခိုင်ပြည်ရဲ့ ground မှာဖြစ်တဲ့ reality ကိုသူမသိဘူးသိဘူးဒါဘလို့မှသိမသိနိုင်ဘူးเนาะအဲ့တော့ရွေးကောက်ပွဲကော်မရှင်အနေနဲ့ဆုံးဖြတ်ရမယ်နောက်တစ်ခုကဒေါက်တာမြွန်းညွန့်ဟာရွေးကောက်ပွဲကော်မရှင်ရဲ့အဖော်ကလားအဲ့တော့ဒီလိုလမ်းကြောင်းပြပြနှက်ပြတာမျိုးတော့ကျွန်တော်မကြိုက်ဘူးဒါရွေးကောက်ပွဲကော်မရှင်ကပွင့်ပွင့်လင်းလင်းဆုံးဖြတ်ရမှာเนาะလုံခြုံရေးကိစ္စဒေါက်တာမြွန်းညွန့်မသိနိုင်ဘူးဘလို့မှမသိထိုင်ဘူးရခိုင်ပြည်နေစားအနှံ့ကိုလည်းသူမရောက်ဘူးအောက်ရှင်မှာအခုဘလို့ဖြစ်လဲကျွန်တော်အောက်ရှင်မှာဘာတွေဖြစ်နေသလဲကျွန်တော်ပြောတတ်တယ်အောက်ရှင်မှာမြောက်မှာဘလို့ဖြစ်နေသလဲနော်မြေကျောင်းမှာဘလို့ဖြစ်နေသလဲကျွန်တော်တစုံပြသိတယ်ဒေါက်တာမြွန်းညွန့်ကျွန်တော်တော့မသိထိုင်ဘူးအဲ့တော့အဲ့ဒီကိစ္စမှာဒေါက်တာမြွန်းညွန့်နှစ်ကျောင်းပေးเสียမှာလို့အဲ့ဒီတစ်ကျောင်းပေးတာကိုကျွန်တော်ညင်းနေရင်လဲဒေါက်တာညွန့်ရဲ့ကျွန်တော်ကြားထဲမှာယုံကြည်မှုပြတ်ကြပဲရှိတယ်။ဘာလို့ဆိုတော့ရရှိမှကျွန်တော်လုပ်ရမှာလည်းအများကြီးရှိတယ်။အဲ့တော့ဒီကိစ္စဟာအငင်းပေါ်စရာမရှိဘူး။အဲ့တော့ဒေါက်တာညွန့်ညော့အနေနဲ့လည်းယူကော့ပွဲကော်မရှင်အပေါ်ကနေပြီးတော့ဖော်ကပြောစရာမရှိဘူး။ဒါယူကော့ပွဲကော်မရှင်ကဆုံးဖြတ်ရဲ့ကိစ္စမှာ။အဲ့တော့ဒီခိုင်ပြည်နယ်မှာလုံခြုံမှုရှိတဲ့ကိစ္စဟိုရက်ပြီးကြေရောအုပ်စုတွေရက်ပေါ်အုပ်ချုပ်တဲ့ကိစ္စတွေဆိုတာဒါဟို policy ဘိုင်းရပြောရင်ဆိုရင်တော့ဒါအရှက်လက်တစ်ခုပဲအဲ့တော့ကျွန်တော်ဒါပဲပြောချင်တယ်အဲ့တော့ဘာမှမပြောပါနဲ့ UCOB ကော်မရှင်ဆုံးဖြတ်ပါရခိုင်ပြည်မှာ UCOB မလုပ်ဘူးဆိုလဲရတယ်လုံးမယ်ဆိုရင်လည်းကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့အနာဂတ် Federal နိုင်ငံသစ်ပြည်ချောင်ရဲ့အတွက်တော့ရှင်းဝေရခြုံငုံစဉ်းစားပြီးတော့အဲ့ဒီတော့သဘောထားတွေကိုပြောင်းပြောင်းစဉ်းစားပါလို့ပဲဒေါက်တာမျိုးရံကိုကျွန်တော်ချန်ပေးခြင်းတယ
်ဟုတ်ကဲ့ဆရာကကနရန်တိုက်တယ်ပြောလို့ကျွန်တော်တို့ကတခါတလေဆွေးနွေးတဲ့အခါမှာနှစ်ဖက်သဘောထားမတူတဲ့အခါမှာဟလာတာမန်အမြင်နဲ့ဆိုရင်ဒါရန်တိုက်တယ်လို့ဖြစ်တယ်လို့ပြောလို့ရတယ်ဆိုပေမဲ့သဘောထားအမြင်မျိုးကိုပွန့်ပွန့်လင်းလင်းလူတွေသိအောင်အဓိကတော့ကျွန်တော်တို့ဟလာအများပြည်သူသိအောင်ပေါ့အများပြည်သူအနေနဲ့ဒီသဘောထားအမြင်မျိုးကိုပွန့်ပွန့်လင်းလင်းမှန်မှန်ကန်ကန်သိတဲ့အခါကျတော့မှသူတို့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်မှာပေါ့နော်ဒါကျွန်တော်တို့ရဲ့အခန့်ကဏ္ဍဖြစ်ပါတယ်ဆိုတော့ဒီကျွန်တော်ရှေ့မိကုန်တစ်ခုကိုဆက်မသွားခင်မှာဆရာတော်မျိုးညွန့်ကိုဒီဦးလာဆိုပြောတာနဲ့ပတ်သက်ပြီးတော့ဆရာကိုတုံ့ပြန်ဖို့အတွက်အခွင့်အရေးပြပါမယ်ဆရာတော်မျိုးညွန့်ပါများတုံ့ပြန်ချင်ပါတယ
်ဒါကတော့ကျွန်တော်တို့အပေါ်မှာနားလည်မှုတွေတာလို့ပဲကျွန်တော်ထင်ပါတယ်နော်ကျွန်တော်တို့ဒိုင်းနိုင်ကြီးကိုရီနဲ့ကြားထဲမှာနားလည်မှုတွေတာပဲအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကြီးရဲ့အဓိကစိတ်မြင့်လို့ထင်ပါတယ်ခင်ဗျကျွန်တော်ဟာနော်ရွေးကောက်ပွဲကော်မရှင်ကဘယ်လိုလှုပ်ဆောင်နေလဲဆိုတဲ့အကြောင်းကိုပြောပါဦးကျွန်တော်ပါတီရဲ့ အမူသုံးထချက်ကိုကျွန်တော်ပြောတာပါဖြစ်နိုင်ပြီးအချက်လက်တွေကျွန်တော်တို့စုဆောင်ရတဲ့အချက်လက်တွေကိုကိုကလည်းပြောတာပဲဖြစ်ပါတယ်ဘယ်သူတို့ယောက်ကိုမှဆက်ဆွဲတာလည်းမရှိပါဘူးဘ ᱹ ဒုကိုမှလည်းကျွန်တော်ပြောတဲ့အတိုင်းလိုက်ပါဖို့ဆိုရဲနှစ်ကြောင်းလည်းပြီးပါတာမရှိပါဘူး
ဟုတ်ကဲ့တော်လို့စေကျွန်တော်တို့ဒါ fair play ဖြစ်ပြီလို့ကျွန်တော်ယူဆပါတယ်ဆိုကျွန်တော်ရှေ့ကိုဆက်သွားလိုက်ချင်ပါတယ် NLD အနေနဲ့ကလာဒိုင်းနာပါတီတွေကိုရောရောပြပြချင်းသိမကြခင်ပါပဲဥပပေါင်းလှုပ်ဆောင်မှုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဥပပေါင်းလှုပ်ဆောင်မှုဆိုပြီးတော့စာပို့ပါတယ်အဲ့လိုပို့တဲ့အခါမှာလူတွေအတွေးထဲမှာခန်းစားချက်ထဲမှာကျွန်တော်အသုံးထုံးရဆိုအဘီပေါ့နော်ရေခုံသွားတယ်စိတ်လှရှားသွားတယ်ဟာ NLD ဘက်ကဒါခြေလန်းဆာလှမ်းလာပြီပေါ့ဒိုင်းနာတွေနဲ့ပါတီတွေနဲ့ဥပပေါင်းဆောင်ရွက်ဖို့ဆိုဒါပေမဲ့အဲ့ဒီစာထုတ်ပြီးနောက်ပိုင်းမှာလှုပ်ရှားမှုကမတွေ့ရတဲ့လောက်ဖြစ်ပါတယ်ဒိုင်းနာပါတီဘက်ကသဘောထားကြီးလဲကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဆရာတော်မျိုးညွန့်ဒီစာရဲ့နောက်ဆက်တွဲဘယ်လိုလုပ်ရက်တွေစတင်လှုပ်ဆောင်တာရှိနေပါပြီလဲခင်ဗျာ
ကျွန်တော်တို့ရွေးကောက်ပွဲပြီးတဲ့အခါမှာเนาะကျွန်တော်တို့အဲတမတော်ကလည်းငင်းငယ်ကြီးဆွေးနွေးဖို့ဆိုပြီးအဖွဲ့ဖွဲ့လိုက်ပါတယ်အဲ့တော့ကျွန်တော်တို့ကလည်းငင်းငယ်ကြီးအတွက်နောက်ပြီးတော့ဒီငင်းငယ်ကြီးကဖြစ်လာမဲ့เนาะဒီမိုကရေစီဖက်ဒရယ်ပေါ်လေးကျွန်တော်တို့ခေါ်ရဒီပြည်တော်စုအတွက်ဆိုရင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့ကာယူခြင်းမရှိပါဘူးအဲ့တော့အဲ့ဒါလေးပြင်ဆင်မှုအတွက်ဆိုရင်ရေးကြီးဆုံးကကျွန်တော်ရည်မှန်းချက်တူတဲ့တိုင်းမှာနိုင်ငံရေးပါတီအားလုံးကြီးငယ်မှာဘူးเนาะစုပေါင်းပြီးတော့ဘုံသဘောထားတစ်ခုရှိရကောင်းမယ်။ဒါကြောင့်ကျွန်တော်တို့ကအားလုံးသဘောထားကြီးအရင်းကြီးပလဲနေ။နောက်ပြီးတော့ကျွန်တော်တို့သွားရမယ်။ပြည်တော်စုတစ်ပေါ့။အဲ့ဒါကိုကျွန်တော်တို့ပုံပေါ်ကြည့်ပြီးတော့လက်ခံလိုက်တာဖြစ်ပါတယ်။ဒီလောလောဆယ်မှာဘာဒီရလာမယ်ဆိုတော့ကျွန်တော်တို့ဒီမီဒီယာတွေနဲ့ပြောတာတွေကိုကျွန်တော်တို့မှတ်သားထားပါတယ်။အချို့ကလည်းကျွန်တော်ဒီဘက်ရဲ့စာပို့တွေပို့တဲ့အခါမှာဘယ်လိုနေရာမှာမျိုးမှာတော့ကျွန်တော်တို့သဘောထားကွဲလွဲနိုင်တယ်ဆိုတာကိုမှတ်သားထားပါတယ်။နောက်ပြီးရင်ကျွန်တော်တို့သိမျောတဲ့အချိန်မှာတော့ဒီကွဲလွဲနိုင်တဲ့အချက်တွေကိုကျွန်တော်တို့တော့ပြန်လည်ပြီးတော့ဆွေးနွေးကြမယ်ငင်းခုံရမယ်เนาะနောက်ပြီးတော့ဘယ်လိုလက်တွေ့ကြရဲเนาะလုပ်ငန်းတွေလုပ်အောင်ဆောင်ရွက်ဆွေးနွေ
းဦးလာဆိုလို့အနေနဲ့ရောဒီစာနဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကတည်ရဝင်ဘာတုံ့ပြန်ထားပြီးပါပြီလဲဆရာတို့ဘာဆက်လုပ်နေတာရှိပါသလဲနောက်တစ်ခုကဘာလို့ဖြစ်စီချင်ပါလဲဦးလာဆိုလို့အနေနဲ့
ဟိုကျွန်တော်တို့ကလေဟိုကျွန်တော်တို့ပါတီကပြောရေးဆွေးနွေးချက်ကလည်းကျွန်တော်အပြုသဘောနဲ့တုံ့ပြန်ထားပါတယ်ကျွန်တော်လည်းကြိုးဆိုရတယ်အဲ့တော့ကျွန်တော်တို့ကဒီလိုကြားအတွက်လည်းဝန်တာပါတယ်အရင်တော့ကတော့ဟိုတိုင်းရင်းသားပါတီတွေနဲ့ဘလို့မှငါတို့ပြည်တွင်းစရာအကြောင်းမရှိဘူးဘာဖြစ်တယ်ညာဖြစ်တယ်ပြောရတယ်လည်းရှိတယ်ဆိုတော့ဒီသဘောထားဟာပြတ်သွားပြီပေါ့လို့ပဲကျွန်တော်ယူဆတယ်เนาะအခုတော့အပြုသဘောမြင်တဲ့အကောင်းသဘောမြင်တဲ့ရှေ့ကအကောင်းရှင်းပန်းတဲ့ဆိုတဲ့အတွက်ကြောင့်ကျွန်တော်လက်ခံပါတယ်အဲ့တော့ကျွန်တော်တို့ကဒီတဲ့ပေါ်ပြီးတော့လက်တွေ့ကြတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့မျှော်လင့်နေပါတယ်။နောက်အထူးသဖြင့်တော့ကျွန်တော်တို့လင်းငင်းပြဿနာကြုံနေရတဲ့ဟိုချမ်းပြည်လိုရခိုင်လိုပြဿနာမျိုးတွေမှာလင်းငင်းကြတဲ့တွေးဆုံဆွေးနွေးမှုစကားပြောမှုလေးတွေနဲ့အစပြုမယ်ဆိုရင်ကျွန်တော်တို့ဝန်တာပါလိမ့်မယ်။နော်။ဘာလို့ဆိုတော့ဒီအချိန်မှာကျွန်တော်တို့ NLD အနေနဲ့လည်းဘာပြောပြောပြည်သူတရားလုံးကထောက်ခံကြိုဆိုထားတဲ့ပါတီဟိုနိုင်ငံရဲ့ legitimacy ကိုအပြည့်အဝရထားတဲ့ပါတီဆိုတော့တဘောရာကြီးကြီးနဲ့လုပ်မယ်ဆိုလို့ရှိရင်အကုန်လုံးခုနကကျွန်တော်တို့လိုချင်တဲ့ပြည်ထောင်စုအစ်တွက်လည်းကောင်းတယ်ပြည်တွင်းချင်းချင်းရဲ့အတွက်လည်းကောင်းတယ်ဆိုတော့ဒီချိန်မှာ NLD နဲ့ကိုယ့်ရဲ့ဟိုလူထုထောက်ခံမှုကိုအပြည့်အဝရရှိထားတဲ့အချိန်မှာကျွန်တော်တို့တိုင်းရင်းသားပြည်သူတွေနဲ့တဘောရာကြီးနဲ့ညှိနှိုင်းဆွေးနွေးပြီးလုပ်မယ်ဒါကိုလည်းလက်တွေ့ချက်ချလုပ်မယ်ဆိုလို့ရှိရင်တော့အကုန်လုံးပြည်ထောင်စုအတွက်လည်းကောင်းမယ် NLD အတွက်လည်းကောင်းမယ်တိုင်းရင်းသားပြည်သူတွေအတွက်လည်းကောင်းမယ်နိုင်ငံတကာအတွက်လည်းအတန်မင်္ဂလာရှိတဲ့လုပ်ရတစ်ခုဖြစ်မလို့ဆိုပါတယ်အဲ့တော့လက်တွေ့ကြတဲ့လှုပ်ဆောင်မှုတွေကိုမြန်မြန်ဆန်ဆန်နဲ့ရဲရဲရင်ရင်လုပ်ဖို့အတွက်ပဲကျွန်တော်မေတ္တာရပ်ခိုင်ရှင်းပါတယ
်ဟုတ်ကဲ့ခုနကျွန်တော်ပြောသလိုပေါ့လေဒီကြေညာချက်ထွက်လာတဲ့ဒါအေရက်ထုတ်တင်ကြဲထုတ်တယ်တမတော်ကကျင်ကြဲထုတ်တယ် NLD ကကျင်ကြဲထုတ်တယ်ဆိုအဲ့ဒီဖြစ်စဉ်တွေကလူတွေအားလုံးကိုတကယ်ကိုအကောင်းမြင်မျှော်လင့်ချက်တွေတိတ်တိုးလာစေပါတယ်ဆရာမျိုးညိုဒါဆရာတို့လည်းသိပါတယ်လူတွေတန်းနားဆွင့်နေတယ်ပြောတာဆိုတာနားဆွင့်နေတယ်ဆိုတဲ့အခါကျတော့ဆိုတော့အမျိုးသားညီညွတ်ရေးအစိုးရဆိုတာကိုလည်းပဲပြောထားတာရှိတယ်ဆိုတော့ဆရာတော်မျိုးညိုတို့အခုဆိုရင်လည်းပဲကျွန်တော်ဒီတလောက်နားလဲထားတလောက်ကြားထားတလောက်အစိုးရဖွဲ့ဖို့တွေဆရာတို့ပြင်ဆင်နေကြပါပြီနော်ဟလာသမရဘသူလူသူထားမလဲဘသူကြားထားမလဲသူသမရဘသူကြားထားစသဖြင့်ဖြစ်ပေါ်လေဒါလေးရထားနေပြီဆိုတော့ဆရာတော်မျိုးညိုအမျိုးသားညီညွတ်ရေးအစိုးရအလောက်ထိပုံပေါ်ဖို့အခြေအနေရောက်နေပါပြီလေဆရာအခုဆရာတို့လုံဆောင်နေတာဒီမှာ
အကျွန်တော်တို့ကတော့မူတော့ကျွန်တော်ထုတ်ပြောထားပါတယ်။ဒါပေမဲ့ဘယ်အဆင့်ရောက်နေပြီဘယ်လိုတွေပါမယ်ဒါတွေကတော့လောလောဆယ်မှာပြောလို့မရသေးပါဘူး။ကျွန်တော်တို့ကြီးညာတဲ့အခါမှာပဲဒါအတိဖြစ်မှာ။ဘာလို့ဆိုတော့ ဒီကိုယ့်ရဲ့ຢາရမှုကအချိန်မီပြောင်းနေသွားနိုင်လေတာပေါ့
ဟုတ်ကဲ့ဘယ်လောက်စောစောများကြီးညာမှုရှိပါသလဲဆရာဘယ်လောက်မြန်မြန်ဆရာတို့ကျွန်တော်တို့အခုစကားပြောနေတဲ့နေရာနေပြီးတော့ဘယ်လောက်မြန်မြန်များကြားရဖို့ရှိပါသလဲခင်ဗ
ျဖြစ်နိုင်နေတော့မြန်အောင်ကြိုးစားပါမယ်ဗျာဒါတော့ဆိုတော့ပြော
ပြဦးလားဆိုတော့ဘယ်လောက်မြန်မြန်ကြားခြင်းလဲ
အမျိုးသားဟိုညီညွတ်ရေးအစိုးရဆိုတဲ့နေရာမှာကျွန်တော်ကတော့ဟိုမြင်ကြားခြင်းတာတော့ဟိုအဓုကညောသားညာတဲ့ပြဿနာပဲဒီဘဖွင့်တဲ့ခါမှာဟိုရာထူးနာထာတန်တရားခွဲဝေရေတို့နော်အာနာခွဲဝေရေတို့ပါကျွန်တော်တို့ကရာထူးထာတန်တရားအာနာခွဲမဟုတ်ကျွန်တော်တို့ပြည်တော်စုအစ်ကြီးကိုဘလို့ပူပေါင်းတိဆောက်ကြမလဲဆိုတော့ဟိုကျွန်တော်တို့သဘောတူညီချက်ပေါ့လေနော်အဲ့လိုဟို binding agreement တစ်ခုခေါ်ကျွန်တော်တို့တစ်ခုပေါ့လေဟိုနိုင်ငံစကားလုံးကြိုက်တယ်တုံလို့ရပါတယ်အဲ့တော့ဒီလက်လောလောဆယ်မှာဒီပြည်သူတရားလုံးကနိုင်ငံရေးယုံကြည်မှုအပြုအပေးထားတဲ့ NLD နေနဲ့တိုင်းရင်းသားပါတီတွေနဲ့ဟိုတဘောထားတူညီမှုတစ်ခုခိုင်ခိုင်မာမာเนาะအဲ့လိုရတာပဲကျွန်တော်လိုချင်ပါတယ်အဲ့တော့မျိုးသားညီမောင်စုအားဆိုတာဟိုခုပါတီကတယောက်ကိုဝန်ကြီးခန့်မယ်အဲ့ဒါမျိုးကျွန်တော်မဖြစ်ချင်ဘူးเนาะပြည်နယ်တွေကိုဘယ်လိုစီမံခန့်ခွဲမလဲပြည်ထောင်စုကိုဘယ်လိုစီမံခန့်ခွဲမလဲဖက်ဒရယ်နိုင်ငံတွေကိုဘယ်လိုတည်ဆောက်မလဲပြည်တွင်းငြိမ်းချမ်းရေးပြဿနာကိုပြည်တွင်းစစ်ကိုဘယ်လိုအဆုံးသတ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဘဝရတခုအခိုင်မာရတယ်ဆိုတာမျိုးဆိုရင်ကျွန်တော်ကျင်လက်ပြီကျွန်တော်တို့အဲ့ဒါပါပဲเนาะအဲ့လိုဆိုရင်ရေရှည်အတွက်လည်းအများကြီးကောက်ပါတယ်เนาะအဲ့တော့ကျွန်တော်ကလူသားညွဲဆိုတာဆိုအဲ့လိုပဲနားလေပါတယ
်ဟုတ်ကဲ့ဆရာတော်မျိုးညိုဥလာဆိုပြောတဲ့တွေ့ရတဲ့သဘောထားကိုဆရာကကြားရပါပြီဆရာဘက်ကဆရာတို့ဘက်ကရောဒီအပေါ်မှာဘလူအမြင်ရှိပါတယ်လေခင်ဗျာ
ဒီနေရာမှာတော့အကြောဥလာဆောင်းနဲ့ကျွန်တော်တို့ယူဆတစ်ထပ်ခဲကြပါလေလို့ကျွန်တော်ပြော
ချင်ဝမ်းသာပါတယ်ခင်ဗျ
ာအခုကျွန်တော်ကကြီးညာချက်ကြည့်ပါနော်အနာဂတ်ပြည်တော်စုသိရေးပြောတာပါနော်ကျွန်တော်နေရာတွေပေးဖို့နော်လူတယောက်ကိုခေါ်ပြီးတော့ကျွန်တော်အစိုးရရဲ့ဖွဲ့ခဲ့တဲ့ဘူးဒီလောက်သိသိလေးမဟုတ်ပါဘူးအနာဂတ်မှာကျွန်တော်လိုတာကစစ်မှန်တဲ့ပြည်တော်စုဖြစ်ရအဲ့ဒီပြည်တော်စုမှာဒီမိုကရေစီစနစ်ကျင့်သုံးမယ်အဲ့ဒီမှာဖက်ဒရယ်နီးအရာနော်ဒီအာဏာလွတ်ပိုင်မှုတွေကိုခွဲဝေတာနော်ဒီပြန်စားတာခွဲဝေတာတော့ဗန္ဓာကြီးဖွဲ့ဝေတာဒီကျွန်တော်တိုင်းနာအချင်းချင်းညီနိုင်ပြီးတော့သတ်မှတ်ကြအဲ့ဒီအရေးအသွေးတွေနဲ့ပြည်စုံနေပြည်တော်စုဖြစ်ပါသို့တော့အားလုံးနဲ့သိတဲ့အတိုင်းပဲကျွန်တော်ဖက်ဒရယ်ဆိုတာကကိုယ်ပြားပြီးများပါလေကျွန်တော်တို့ဒီမူဝါဒပြောနေလို့မရပါဘူးကျွန်တော်တို့ကိုယ်တိုင်ပြီးတော့အားလုံးသဘောတူကျင်တဲ့ပုံစံတစ်ခုဖြစ်စေချင်ပါလေဒါကြောင့်မယ်ကျွန်တော်ကအနာဂတ်ပြည်တော်စုသိအရေးဆိုတာဒါတကယ်ပဲအူလာပြပြောရရင်ဖတ်တဲ့ကိစ္စတွေကိုကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဇူနေပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ဟုတ်ပါဘူးဟုတ်ကဲ့
ဟုတ်ပါ NLD ပါတီပြောခွင့်ရတူဖြစ်သူဒေါက်တာမျိုးညွန့် AMP ပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးလာစိုးတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတိုင်းရိုင်းဒီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ယူရီစီစဉ်တွေကိုအပင်းနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ရေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချင်းကိုကြေညာပေးပါမယ်။အမေရိကန်အစိုးရတာဝန်တွေစီကံတကြလွှဲပြောင်းရေးအတွက်အစိုးရစီမံခန့်ခွဲရေးဌာန GSA က1964ဥပဒေပါပြဋ္ဌာန်းချက်အရရွေးကောက်ခံသမ္မတဂျိုးဘိုဒန်ကိုအစိုးရလုပ်ငန်းတွေလှိလာခွင့်ပြုလိုက်ပါပြီ။ဇန်နဝါရီလ20ရက်နေ့သမ္မတအဖြစ်ကျန်းသစ္စာမကြိမ်ခင်ကြားကာလမှာတော့မစ္စတာဘိုင်ဒန်အနေနဲ့အစိုးရအသစ်ဖွဲ့ရမှာပါနိုင်ငံတော်လုံခြုံရေးချိန်ချောက်မှုတွေတံပြန်စီရေးဆောင်ရွက်ချက်တွေအပြင်သမ္မတထရမ့်အစိုးရလက်ထက်မှာစီရေးနည်းနဲ့တုံ့ပြန်နိုင်ခြင်းရှိတဲ့ဆုံးဖြတ်ချက်မချရသေးတဲ့အလို့ဝသတင်းအချက်အလက်တွေကိုမစ္စတာဘိုင်ဒန်ရရှိတော်မှာပါမစ္စတာဘိုင်ဒန်ကလည်းသူ့အစိုးရအသစ်ထိတ်တန့်တဏမာရင်းနဲ့အမျိုးသားလုံခြုံရေးမှာခန့်ထားဖို့အရာထားသူရဲ့နာမည်စင်ကိုသတင်းလာနေကထုတ်ပြန်ခဲ့ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုဒန်လက်ထက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်မှန်းဖို့ရထားတဲ့အန်တိုနီဘလင်ကင်ဟာဆဲစုနှစ်နဲ့ချီနိုင်ငံခြားရေးမူဝါဒဆိုင်ရာအတွေ့အကြုံရှိသူဖြစ်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်တဲ့လူခွင့်ရေးကိုထောက်ခံသူအဖြစ်လူသိအများပါတယ်။မစ္စတာဘိုဒန်ရဲ့ယင်းနေ့တဲ့ဆက်ဆံရေးရှိသူဘလင်ကင်ဟာအမေရိကန်သမ္မတဟောင်းတွေဖြစ်တဲ့ကလင်နန်နဲ့အိုဘားမားအစိုးရရဲ့လက်ထက်မှာလည်းနိုင်ငံခြားရေးမူဝါဒဆိုင်ရာအရေးပါတဲ့ရာထူးတာဝန်တွေယူခဲ့ဖူးသူဖြစ်ပါတယ်။မစ္စတာဘလင်ကင်ဟာ2016ခုနှစ်ဇန်နဝါရီလကဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်နဲ့ရော2015နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်ဆောင်တော်အောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ် AstraZeneca ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးထိရောက်မှုရှိတယ်လို့တနင်္လာနေ့ကကြေညာလိုက်တာကြောင့်လောလောဆယ်အလားအလာအကောင်းဆုံးကာကွယ်ဆေး၃မျိုးရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကလည်း Moderna ကုမ္ပဏီကစမ်းသပ်နေတဲ့ကာကွယ်ဆေးနဲ့အတူ Pfizer နဲ့ BioNTech တို့ပူးတဲ့စမ်းသပ်နေတဲ့ကာကွယ်ဆေးတွေထိရောက်မှုရှိတဲ့အတွက် American အစားအသောက်နဲ့ဆေးဝါးစီမံကုကရေးဌာန FDAC ကနေအရေးပေါ်ခွင့်မချက်တောင်းခံထားတယ်လို့ကြေညာထားတာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒေါ်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်လာပါစေရှင်။ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.